ကဘာလူကြီးသွက်လောက်ပဲဆိုတော့ငါးပါးကြီးထင်ကြတယ်ဆိုပဲဒီတိုင်းဒီတိုင်းအတတ်နဲ့ဆုံးကြိုးစားပြီးတော့ငါးပါးကြီးလောက်ထင်ရမယ်ဆိုဒီကဘာလုံးဘလောက်ငင်းချမ်းမလဲလောကမှာဒုက္ခတွေအများကြီးတွေ့ရကြတာဒီလိုသိလားမရှိကြဘူးရှားဝင်နေတဲ့ပြဿနာတွေဘလို့ပဲပြည်လျောင်းဖြစ်ချင်းဖြစ်ချင်းဒီလိုသိလားမရှိကြရင်ကဘာကြီးရဲ့ပဲငင်းနေမှမငင်းချမ်းဘူးမောင်းမောင်းမှန်တယ်လေသူများသိခဲ့အောင်မျက်နှာအောင်ပြီးတော့မလုပ်ပါဘူးတဲ့ဒါပေမဲ့ရက်တော့တောက်အဲ့တော့အဲ့ဒါအပြစ်ရှိလားလူတိုင်းအရက်တောက်နေဘယ်နဲ့လို့အရက်မတောက်တဲ့လူတောင်းမှတမန်ချင်းဒီမှာတော့မှလောဘအာကြီးနိုင်ဒေါသအာကြီးနိုင်သိမရတော့ပြောမိဆိုမိတဲ့ချိန်ကနေတတိယမိတ်လျော့သွားတယ်တတိယအာနေသွားတယ်နော်အဲ့တော့ဒီနောက်ဆုံးတိတ်ခါဖို့ကိုကြည့်မယ်ဆိုရင်သူရာမေရယမစ္စပမာဒဌာနာလို့ပါတယ်စသကားလုံးတွေအင်းစကားလုံးကအရေးကြီးလို့ပမာဒဆိုတာမိတ်လျော့တာဌာနဆိုတာအကြောင်းနဲ့ပြည်မှာဒုတိယမိတ်လျော့ခြင်းအကြောင်းဆိုတော့တာမာအချင်းဒီမှာနော်အရက်မတောက်တဲ့အချင်းဒီမှာတောင်းမှတတိယခမ်းမမိပါနော် absent minded ကတော်တော်ဖြစ်တယ်နော် half awake ပဲရှိသေးတယ်တကယ်တော့တော့ဘယ်လောက်ပဲနိုးသေးတယ်လို့ဆိုရမှာနော်အဲ့လိုလူကရက်ချက်တောက်လိုက်လို့ရှိရင်ဘယ်နဲ့ဘူတောင်းမှတတိလက်လို့ဖြစ်တော့တော့တနေ့မဟုတ်တနေ့တော့ညာစီကြည့်ခဲ့အောင်ညာကျေးဇူးပွားထိခဲ့အောင်ပြောမိမယ်လုံးမိမယ်ဒါတစ်ဖက်ကတွေးရမယ်အချက်ပေါ့နောက်တစ်ဖက်ကတွေးကြည့်ရင်ပြည့်တော်ချမ်းပြင်းပြန်မှရှိတယ်တရားအထုပ်ပေါ်ရခွင့်ရမရနိုင်တော့ဘူးတုံ့ဆုံးသွားပြီဟိုတာမန်လူတော့လူကောင်းတော်မှတော်တော်သတိထားပြီးနေတာတော့မှစိတ်ကဝေရောက်ဒီရောက်နော်မောဟနဲ့နေတာများတယ်နော်လူရိုးတော်မှရက်မတောက်တဲ့လူတော်မှမောဟနဲ့နေတာများနေတယ်ပစ္စုပန်တဲ့တဲ့မှာတတိလေးရှိပြီးတော့ပြီးပြီးတော့နေတဲ့အချိန်ကအမတန်ကြိုးစားနိုင်မှတဝက်လောက်ရညာတော်တော်ကြီးကိုဝိရိယကြီးကြီးနဲ့ကြိုးစားမှတဝက်လောက်ရပုဗ္ဗဒနာနေလိုက်မယ်ဆိုရင်တော့မလွယ်တော့ဘူးအဲ့တော့လူ့ဘဝရလာပြီးတော့ဒီအမြင့်မြတ်ဆုံးဖြစ်တဲ့တတိပဌံဝိပဿနာဘုမအာထုတ်ခွင့်မရနိုင်ဘူးဆိုရင်လူ့ဘဝဖျက်ယူမနိုင်တော့
တော်
တမှုဆုံးတမှုဆုံးပြီလူပြည့်လူပြည့်ကျုံမနှတ်တော့ဘူးเนาะအဲ့တော့တပည့်လေးတယောက်တရားကိုတော်လေးကြိုးစားပြီးတော့သူကအားထုတ်တာအားထုတ်လို့နှစ်နှစ်သုံးနှစ်လောက်ကြာမှတရားထုတ်တာလည်းတော်အဆင်ပြေလာတာဟုတ်တရားထုတ်တယ်တရားထုတ်တယ်လို့ပြောတာပြောလောက်တော့မလွယ်ဘူးเนาะအဲ့လိုနေ့စဉ်တက်နေလောက်ကြိုးစားပြီးတော့အားထုတ်လာလိုက်တာနှစ်နှစ်သုံးနှစ်လောက်ကြာမှတော်လေးကိုတတိကောင်းတာတတိခိုင်မာတာအဲ့လိုခံမှာသူစိတ်ကလေးဒီပေါ်တော့တိလာတာစိတ်ထမဖြစ်သမျှလှုပ်ရှားမှုတွေခံစားမှုတွေသူချာတိလာတခါတရံအဲ့ဒီလှုပ်ရှားမှုတွေခံစားမှုတွေမရှိတော့ဘူးနဲ့တိတ်ပြီးတော့စိတ်ကလေးကကြီးငြိမ်တော့နေတဲ့ခါလဲကျုံရတတ်တယ်အဲ့လိုကျုံတဲ့ခါသူစိတ်လေးသူကြီးပြီးတော့အခုမှလူဖြစ်ပြီအဲ့လိုပြောလာတာနော်ဒီစကားကတော်လေးလေးနဲ့စဉ်းစားတဲ့တော့လူဇတ်ရှိလို့ဥပမာလောကမှာတက်ရှိတဲ့တော်တွေအများကြီးရှိလေးစံလေးအမြင့်မြင့်ရှိလူကလည်းတက်ရှိမှာပါနေတာနော်အဲ့ဒါကိုသူတို့ဟိုတတ္တပိဒအမြင်နဲ့အတန်းစားခွဲမယ်နော် classify လုပ်မယ်ဆိုရင်လူလို့အတန်းစားခွဲတဲ့ပါသွားတယ်နော်ဒါကတရားတွေကို classify လုပ်တဲ့ခါမှာပါသွားတာပဲတကယ်တော့လူပိဒပြီလားလို့မေးမယ်ဆိုမပိဒဘူးလူမပိဒဘူးအဲ့တော့လူပိဒတဲ့လူဖြစ်လာဖို့ဆိုတာလူလေးနဲ့မဖြစ်နိုင်ဘူးတော်တော်စူးစမ်းမှဖြစ်ဒီအချက်ကိုလည်းတော်တော်ကိုလေးလေးနဲ့နဲ့သဘောပေါက်မှဖြစ်လူပိတတဲ့လူဖြစ်ဖို့တော်တော်ကိုစူးစမ်းမှရမယ်ဘိုးရကလေးကလူပိတတဲ့လူမဖြစ်လာဘူးအဲ့ဒါသဘောပေါက်ဖို့ဘူးတော့လူပဲအဲ့တော့အဲ့လိုတပည့်တွေကသူပြောတယ်သူအခုမှလူဖြစ်ပြီသူစိတ်ကလေးသင်ချာသိပြီစိတ်ကမှဖြစ်သမျှကိုသိလာတယ်လောဘဖြစ်တယ်ပြီးတော့ဒေါသဖြစ်တယ်ပြီးတယ်မနာရဲ့ဥဒ္ဒမင်းစီရီပြည့်ရဲ့ဒါတော့စာရေရရှိတဲ့စကားလုံးတွေကိုတုံးပြီးတော့ပြောရတာဘူးအရင်တုန်းကအဲ့လိုစိတ်ထဲမှာဖြစ်တာတွေကိုမသိတော့စိတ်ကများသောအဖြစ်ကိုဖြစ်ချင်တာတွေဖြစ်ချင်လို့မဖြစ်ရတာတွေအဲ့ကြားထဲမှာပဲဝန်းနေဝန်းတာဖြစ်တော့နေကြရတာများတယ်နော်တစ်ဖက်သားအယူဆအတွေးခေါ်တွေဖြစ်တယ်ကြောက်တဲ့စိတ်တွေအားငယ်တဲ့စိတ်တွေနဲ့အများအားမတစ်ဖက်သားဟုအပြစ်တင်တဲ့ရန်လူတွေမုန်းတိတယ်ကိုယ်ကိုယ်လည်းလုံးကျွန်းကားကိုယ်တယ်အဲ့လိုဖြစ်နေတာ တတိယကိုပို့ပြီးတော့သဘောပေါက်လာတဲ့ခါကျတော့အဲဒီစိတ်ပြတဖြည်းဖြည်းချင်းပါသွားပြီးတော့စိတ်ကသဘောထားအတွေ့အော်ယူစညှက်တာတစ်ဖက်တည်းမဖြစ်တော့ကိုယ့်အတွက်သူ့အတွက်တစ်ဖက်လုံးထည့်စင်စားတယ်အဲ့လိုဖြစ်လာမှပဲလူဖြစ်လာပြီလို့ပြောလို့ရတယ်လောဘအလိုလိုက်ပြီးတော့ဒေါသအလိုလိုက်ပြီးတော့မာနအလိုလိုက်ပြီးတော့အိတ်တမစ္စရိယအလိုတွေနောက်ကိုလိုက်ပြီးတော့ဥပ္ပိုလ်ကြီးတက်တဲ့မမျှမတတဲ့စိတ်နဲ့နေတဲ့လူပါလူစင်စိတ်မဖြစ်သေးဘူးလူမပိသသေးဘူးအဲ့တော့အဲ့လိုလူပိသတဲ့အဆင့်ကိုရောက်လာဖို့ဆိုတာကိုယ်စိတ်ကိုတော်တော်လေးသိမှရတယ်အဲ့တော့ခုနတခါကြီးကြောက်ပြောတယ်လို့ပေါ့လေနော်သူ့အတွက်ရက်တောက်ပြနေတာကဘယ်သူမှမထိခိုက်ပါဘူးသူ့မှာအများကြီးနဲ့နာသွားပြီနော်အဲ့တော့ဒီသိရတဲ့ဆိုတာကပမာဒဋ္ဌာမင်းရောကြီးအကြောင်းနော်အဲ့တော့ဘုရားဟောခဲ့တဲ့အပ္ပမာဒတရားနဲ့ဆိုရင်သူကချောင်းမြောင်ကြီးဆန့်ကျင်နေတာ။ဟောတကယ်ကိုမမေ့မလျော့အချိန်ပြည့်နေနိုင်မှဘဝဘုရားနှစ်တာရှိနေလေးနဲ့ကိုယ်တို့လည်းအကျိုးရှိနေကိုယ်တို့လည်းအကျိုးရှိ။အတ္တမအချိန်ဒီမှာတော့မှအမတန်ကြိုးစားပြီးတတိကတ်တာတော့တဝက်လောက်ရကြီးမှာရ။တော့အရက်တောက်လိုက်မရတော့ဘူး။တော့ကိုယ့်အကျိုးဆိုးစီးပွားကိုကိုယ်ထိခဲအောင်လှုပ်လိုက်ရုံနဲ့ကိုယ်လည်းအကျိုးစီးပွားထိခဲရင်တော့လောကကြီးလက်ထိခဲ့သွားတယ်မိမိနဲ့လောကကြီးကခွဲလို့မရအောင်ဆက်ဆက်လူတွေမှာအဲ့ဒီခန္ဓာကိုယ်ချင်းတခြားစီဖြစ်နေတယ်ပဲဒီနဲ့ငါနဲ့ဘာမှမဆိုင်ဘူးငါငါပဲလို့ထင်ရတာနော်အမတန်ကလေးဆန်တဲ့တိမ်တဲ့အတွေ့အကြုံကြီးစလို့ဆိုရမယ်နော်အဲ့တော့လောကကြီးလူအတိုင်းဝိုင်းကြတော့မှကိုယ်ကမွေးပွားလာကိုယ်နဲ့လောကကြီးကအပြန်အလှန်ဆက်ဆက်မှုအပြည့်ရှိတယ်နော်ဥပမာ physics ဘက်က theory တစ်ခုနဲ့စဉ်းစားကြည့်ရင် field theory လို့ဖြစ်စက်ကြောလိုက်တစ်ခုလုံးဟာ feel တွေနဲ့ဆက်ဆက်စက်ကြောလိုက်တဲ့မှာတနည်းအားဖြင့်တစ်ခုခုဖြစ်လို့ရှိရင် feel ကြောင့်ပေါ်ရက်ခတ်မှုရှိတယ်အဲဒီ physics မှာဒိလဘွေးလို့ဆိုတော့ပိုသိမယ်စက်ကြောလာတနည်းအားမှာ particle လေးတစ်ခုအပြောင်းအလဲဖြစ်သွားတဲ့ဆိုရင်စက်ကြောလာမှာရှိတဲ့ကျန်တဲ့ particle တွေအားလုံးဟာအဲ့ဒါရဲ့ရက်ခတ်မှုသိတယ
်
လှုပ်ရှားမှုသိတယ်နော်ဒီမှာပြောင်းလဲမှုတွေရှိလာတယ်အင်မတန်တင်မှုတွေသူတို့ဟိုတန်တတဲ့ကြိယာနဲ့တန်တကြည့်တဲ့ကောင်အဲ့လိုတွေ့ရတယ်တော်တော်အံ့ဩစရာကောင်းတယ်နော်ထို့သူပဲဒီလောကကြီးမှာရှိသမျှတက်ရှိသေးတယ်မှာနော်တယောက်ယောက်ကတစ်ခုခုထိခိုက်နေတာသွားရဲ့ဆိုလောကကြီးပဲနေတာသွားတာတော့ကိုဖြက်စီးရခြင်းအပြင်လောကကြီးကိုနှိမ့်အောင်လုပ်တာတော့တာဝန်သိတဲ့လူကလောကကြီးထဲမှာလူအတိုင်းအတိုင်းမှာလူသားတယောက်ဖြစ်နေပါဝင်နေတဲ့မိမိကိုယ်ကိုထိခိုက်အောင်လုပ်ရကြောက်ပဲပြောင်းမြန်လာလိုက်ရင်မိမိကိုယ်မိမိကောင်းအောင်ငလက်ချင်းအပြင်လောကကြီးအကျိုးကိုအများကြီးဆောင်ရွက်ရတယ်။ဒါကနည်းနည်းနဲ့သဘောပေါက်ဖို့လိုတယ်။ဒုပိုင်းနဲ့လုတ်ပြနေမှာမဟုတ်ဘူး။ကိုယ့်ဟာကိုယ်စိတ်ကလေးကြည်လင်တိုင်းရှင်းနေအောင်ကြည့်လိုက်တယ်။ကိုယ့်တူတာလေးနဲ့ကိုယ်ဆောင်ထင်းနေလိုက်တယ်။ဒါကလောကကြီးကိုအများကြီးအကျိုးပြုရရောက်ပြီ။အဲဒီလူတိုင်းတူတာလေးဆောင်ထင်းမယ်။ဓိဋ္ဌိပဋ္ဌာန်တရားကိုလည်းပဲဟောလို့တဲ့အချင်းနေတော့노တဲ့အချိန်ကညအပြော်သွားတဲ့အချိန်ကြီးကြားမှာအတနိုင်ဆုံးကြိုးစားပြီးတော့တတိကပ်ပြီးတော့နေမယ်ဆိုရင်အဲ့ဒီလူဟာမိမိအတွက်အများကြီးအကျိုးဆောင်ရလိုက်တယ်လို့မိမိနေတဲ့လောကကြီးတစ်ခုလုံးအတွက်အများကြီးအကျိုးဆောင်ရလိုက်ပြီအထူးသဖြင့်ကိုယ်နဲ့အနည်းဆက်ဆုံးနေ့စဉ်တွေ့ကြုံနေရတဲ့ပတ်ဝန်းကျင်အတိုင်းဝိုင်းအတွက်တော့ဖြည်းဖြည်းရောက်ကိုကြိုးပြလိုက်တာစိတ်ချမ်းသာနေတဲ့လူတယောက်ကိုမြင်ရတာတော်တော်စိတ်ချမ်းသာတယ်ကောင်းပါစိတ်ဆင်းရဲနေတဲ့လူတယောက်ကိုမြင်ရလို့ရှိရင်ငြင်းတဲ့လူမှလည်းနည်းနည်းစိတ်ဆင်းရဲသွားတယ်နော်အဲအဲ့တော့အဲ့ဒီစိတ်ဆင်းရဲနေတဲ့လူကဘာလုပ်တတ်တယ်လဲသိလားစိတ်ဆင်းရဲနေတဲ့လူကသူများကိုစိတ်ဆင်းရဲအောင်လုပ်တတ်တယ်တနည်းနည်းနဲ့တရားဖြစ်စေရောတဲ့နည်းနဲ့ဖြစ်စေစိတ်ဆင်းရဲနေတဲ့လူကသူများကိုစိတ်ဆင်းရဲအောင်လုပ်တတ်တယ်အ ਨੇ ဆုံးတော့ငါမှဒုက္ခကြီးဝိုင်းဝိုင်းလည်လို့နော်ငါ့ကိုပြစ်မှားကြပါနဲ့ပြောတော့မှသူကတနာခါတော့တုံးမင်းကြီးကြကြီးမှာပဲနောက်ပြထားကြတယ်နောက်ဒီမှာခင်မဆိုင်ဘူ
းကနေပြီးမှာဆက်သွား
တာအဲညီးတော့မှာပဲနော်အ ਨੇ ဆုံးတော့အဲ့ဒါညီးပြီအဲဒါတိမကဘူးစိတ်ဆင်းရဲနေတဲ့လူဟာဒီမခံနိုင်ဘူးစိတ်တူသူများအပြစ်ကိုပုံပြမြင်တတ်တယ်သူများကအပြစ်ရှာပြစ်တယ်နိစ္စဆုံးမိသားစုပဲမိသားစုထမတရားဆင်းရဲနေတဲ့ဟိုလူအော်ဒီလူဘောဟိုလူနောက်ဒီလူနောက်နေတော့တော်ကြီးဒုက္ခရောက်တော့မှာသူတို့ချင်းအဲ့ဒီမိသားစုတွေမှာသူကအကြီးဆုံးဆိုတော့ကျန်တဲ့လူတွေကတော့သူ့တန်းကိုကောင်းကောင်းခံရတာမတက်တာ။ဒါကြောင့်စိတ်ဆင်းရဲနေတဲ့လူဟာသူ့တပားကိုစိတ်ဆင်းအောင်လုပ်မယ်။ နာမလုပ်ပါဘူးလို့ဘယ်လိုထိန်ထိန်မရဘူးနော်ခုမှစိတ်ဆင်းရဲတော့ငါသာစိတ်ဆင်းရဲခံတော့မယ်လေငါသူများကိုစိတ်ဆင်းရဲမလုပ်ပါဘူးလို့နေကြည့်မရဘူးတင်းနီးနေတဲ့တဝဲတင်းနေတဲ့ပြည်သူကပြောမှာငါစိတ်ဆင်းရဲနေတာသူများကြောင့်ဒါပေမဲ့ငါတော့သိခံပါလေနော်အပြောကတော့ငါတော့သိခံတယ်ငါတော့ဘာမှပြန်မပြောပါဘူးဒါပေမဲ့သူတို့ကြောင့်ငါစိတ်ဆင်းရဲဘူးလို့မကောင်းလို့ငါစိတ်ဆင်းရဲတယ်ဟုတ်သူများမကောင်းကြောင်းတော့သူပြောရတော့ငါသူများမှာ blame အပြစ်ဖို့တာနော် blame အပြစ်ဖို့တာဒီလုပ်တော့နော်အဲ့ဒါကိုကကြားလူကစိတ်မချမ်းသာဘူးနော်သူတို့ချင်းအပြစ်ဖို့တာကိုခံရတဲ့လူကသရောကိုစိတ်ဆင်းရဲတော့နော်အဲ့တော့ဟုတ်ဒီဖြစ်စီမဟုတ်ဒီဖြစ်စီစိတ်ဆင်းရဲနေတဲ့လူကသူတစ်ပါးကိုစိတ်ဆင်းရဲအောင်လွတ်တက်ဆူတက်တဲ့အမူအရာနဲ့ဖြစ်ဖြစ်လွတ်တက်တယ်စိတ်ချမ်းသာနေတဲ့လူကသူတစ်ပါးကိုစိတ်ဆင်းရဲမလုပ်ဘူးတော့ကိုယ့်အကိုစိတ်ချမ်းသာအောင်အေးအေးချမ်းချမ်းလေးနေလိုက်ရုံနဲ့လောကကြီးအကျိုးအများကြီးဆောင်ရွက်နေပြီလောကကြီးမှာစိတ်ချမ်းသာတဲ့လူတယောက်တိုးလာတယ်ဒါကြောင့်ဒီဘုန်းကြီးကတွားလေရမှာဒီကရီမတွေနေတယ်ရထုတ်ကြတယ်နော်နောက်တပည့်တော်အာထုတ်ခုပါတယ်ဘုရားလွန်ခဲ့တဲ့10နှစ်တုန်းကဘေးဒဏ်မှာတစ်ခေါက်ဒီကြားထဲမှာတော့အချိန်မရဘူးဩဒီကြားထဲမှာ10နှစ်လုံးသူအချိန်မရဘူးတချို့ဆို18နှစ်လောက်ကြာပြီโอ้ငငယ်တော့ငါဘိုးရပြီကစားတယ်အခုတော့အရင်ကျက်လို့အသက်က40ကျော်နေဒီကြားထဲမှာအချိန်မရဘူးတော့တတိပေးရနေတိုင်းအားထုတ်ပါနေတိုင်းစိတ်ချမ်းသာနေပါတော့ဒီစကားကိုပဲထက်ကပြောရတယ်အချိန်ဆိုတာရအောင်ယူရင်ရနိုင်ပါလိမ့်မယူတတ်ရင်မရဘူးပြီးတော့တရားထုတ်တဲ့သဘာဝကိုအိချာသဘောပေါက်လို့ရှိရင်အားထုတ်ဖို့အချိန်ကိုလည်းပဲယူတတ်လာလိမ့်မယ်တချို့ထင်တာကတရားထုတ်တယ်ဆိုတာဟာဒီတတခုခုမှာသွားပြီးတော့ရက်အကန့်တန်နေအားထုတ်ပြီးသွားရင်တော့အားထုတ်မလို့တော့အားထုတ်လို့လည်းမဖြစ်ဘူးဒီလိုထင်ကြတယ်နော်အဲဒီတတခုခုမှာရက်ကြာကြာလေးနေပြီးတော့တရားထုတ်လို့ရှိရင်သတိသမားကြီးပိုကောင်းပြီးတော့ညာမြင်နေပိုပဲရင်ချက်တယ်ဒါပေမဲ့အားမထုတ်ဘဲနဲ့ဖြတ်ထားလိုက်ရင်လောကီမှန်သမျှအားလုံးကပြန်ပြီးတော့ဆုတ်ယုတ်သွားတာနော်ခိုင်မြဲတဲ့သဘောမရှိဘူးဘယ်အားမှမမြဲဘူးနော်တချို့ကြတော့လည်းအိမ်မှာနည်းနည်းပါးတော့အားထုတ်တယ်နည်းနည်းစောစောဘုရားရှင်ရှိမှာမြန်မာပြည်ပြည်တော့ဘုရားဦးပြုပြီးတော့နိုင်ဝဲတနိုင်တတ်ပြီးချင်းထင်ကြကျန်တဲ့အချိန်မှာတော့မလုပ်ဘူးမင်းလို့လို့မဖြစ်နိုင်ဘူးလို့လည်းအချို့ကယူဆထားကြအဲ့ဒါကြောင့်မလုပ်ဖြစ်တာပါအဲ့တော့တရားမထုတ်ဖြစ်တဲ့အကြောင်းတွေမှာအများကြီးလေးတွေ့ရတယ်နည်းနည်းမှမလုပ်ဘူးတဲ့သူကိုနည်းနည်းလေးလုပ်ပြအောင်တိုက်တွန်းရနည်းနည်းလုပ်နေတဲ့သူကိုနောက်ထပ်ပိုးပြတ်တော့တိုက်တွန်းရနည်းနည်းမှမထိုင်တဲ့လူ9မိနစ်ဖြစ်ဖြစ်10မိနစ်ဖြစ်ဖြစ်ထိုင်ဖို့ဒီလိုနဲ့တစ်ခေတ်ပြီးတူကနိုင်ဝက်တနိုင်ထိုင်ဖို့ဒီလိုနဲ့တစ်ခေတ်ပြီးတူကသွားရင်နိုင်ဆိုင်တောင်းရင်နင်းထိုင်ပြောရင်ဆိုရင်အထီအောင်တတိမလွတ်ဘူးဒါထက်ထက်ခါကပြောဆိုတတိပေးနေရတာနော်ညဆော်ဖျားတောင်မှနေစဉ်အပမဒေနသံပါဒေထဆိုတဲ့ဩဝါဒကိုပြီးတော့မှာထမနေဘူးလားထနေမှာနော်နေ့စဉ်ပဲအပမဒေနတမ္ပါဒေထဆိုတာထနေတာကနော်မဖြစ်လို့လို့လူတွေကလည်းမေ့မိတယ်အရေးမကြီးဘူးလေထင်ကြအမြဲတည်းပြေးနေတာဒါကြောင့်ဒီမှာလဲတွေ့တဲ့ခါတိုင်းဒီကရုမတွေမမေ့မလျော့နေဖို့ကြိုးစားပါချိန်ကြီးနေပါလောက်နေဖို့ကြိုးစားပါလို့ပြောတာနော်အဲ့တော့အချင်းစကားယူရင်ရတယ်အဲမင်းကုန်းဆရာတော်ကြီးအကြောင်းခဏခဏကြုံလို့ဆရာတော်ကြီးကြီးညိုလုံးလို့ဆရာတော်ကြီးလည်းမရှိတော့နော်အဲ့တော့ကျေတော့ယူကြည့်လို့တတိယတိုင်းသူ့အကြောင်းအရာလေးတွေကိုထည့်ထည့်ပြီးပြောကြည့်။ကျေတော့ကြီးကအန္တလုံနာဝရီကကြီးတယ်။လုံနာဝရီကကြီးလို့လည်းပဲဣပတိကဖြစ်လာတာ။တာဏတာဝဏိအန္တများတယ်။ထားဆောင်ရတာ။အဲ့လောက်တက်တော်လည်းကြီး၊တာဝဏိလည်းအန္တများတဲ့ကြားတွေကအချိန်9မိနစ်10မိနစ်ကိုတော့မှအလကားမထားဘူး။ဒါကတယောက်ကစောက်တို့ရေးပြီးဆရာတော်ကြီးကိုတီးဖြတ်ဖို့။ရှောက်ထားတော့ဆရာတော်ကြီးကမငင်းဘူး။အဲ့စောက်ကိုတီးဖြတ်ပြီးဒီပြတ်ကမိသားမှဘလို့ရေးလဲဆိုတော့စိတ်လိုက်တော့ခွန်စားကြတဲ့အကျင့်ပါတဲ့ဒကာဒကမတွေဟာတဲ့အလုံးအမှန်များတဲ့ကြားတွေကအချိန်လုပြီးတော့စိတ်လိုက်တော့ခွန်စားကြတာကိုအတူယူအားကြပြီးတော့နှလုံးဆောင်လူတင်းတို့ခီးထွက်ရင်းမြင့်မြင့်အနေနဲ့ကိုကြွားပြီးတော့တရားဟောရစေချလောက်ကန်ရင်းနဲ့ရရမြဒီကြားတွေကအချိန်ကိုလုယူပြီးတော့ဒီစားကိုတိဖြတ်လိုက်ပါမရမကအချိန်ကိုလုပြီးတော့တုံးချလိုက်တာအတိတ်ဥစရာမတန်ကောင်းနဲ့အတန်ကြီးညူစရာကောင်းပါနော်အ တော့အဲ့လိုလုံလောက်ဝိရိယကြီးလုံးလို့အဲ့လိုအချိန်ကိုတန်ဖိုးထားလို့လည်းပဲဒီလောက်ကြီးကျယ်တဲ့အဖြစ်မျိုးကိုရတာပဲနော်ကြီးကျယ်တဲ့တာဝန်ကြီးတွေကိုထမ်းဆောင်နိုင်ခဲ့တာပဲဒါကြောင့်အချိန်လေးတွေကို9မိနစ်10မိနစ်ခုနကဒီနာရနေတာလေးတွေကိုပရဂမ်ဖြစ်စီမှုယူပြော့တုံးချလိုက်ပါငဲလို့မထင်ပါဘူးနည်းနည်းလေးပင်ဖြစ်တော့လည်းပဲတကယ့်ကိုစိတ်ပါလက်ပါအပြည့်အဝသူ့ကိုတုံးချလိုက်မှာစီနော်အင်မတန်ကြိုးများပါတော့တရားမထုတ်တတ်တဲ့ငယ်ရတဲ့ဒီလေဒီလေတည်းမှာပါခြင်းနဲ့ပါမယ်တရားအထုတ်နေတဲ့ဒါကဒီမှာလက်ပါလိုက်ဆိုတာသိတယ်အဲ့တော့တရားမထုတ်ဘူးတဲ့ငယ်ရတဲ့ဒီဒီကိုရိုးရိုးလေးနဲ့စမိအောင်ပြောပြတယ်ဘာမှမခက်ဘူးတရားထုတ်တဲ့သူကတော့ကြည့်အခက်ကြီးမဟုတ်အထုတ်ဖြစ်ဖို့အထုတ်တတ်ဖို့မခက်ဘူးတို့တော့တိုးတက်ခြင်းတော့တော်တော်ကြိုးစားမှရအောင်နည်းနည်းဖြစ်ဖြစ်အထုတ်ကြည့်ပါ5မိနစ်ဆိုရင်မနည်းပါဘူး10မိနစ်ဆိုရင်5မိနစ်နဲ့စဖြစ်သွားပြီတော်တော်ကိုများသွားပြီဒါအာမထုတ်တတ်တဲ့ကလေးတွေကိုကိုထိုင်တတ်တယ်လို့တက်တက်တရာထိုင်လိုက်ပါလို့ပြောပြတယ်ထိုင်ပြီလို့ရှိရင်မျက်စိတော့ပိတ်ထားလိုက်ထိုင်နေတုန်းပါလမ်းတော့နေတာမှမဟုတ်ပဲမျက်စိပိတ်ထားလိုက်ပြီးတော့အသက်ရှူနာလေးမှသတိကပ်ထားလိုက်ပါကိုယ့်အကုန်နေ့စဉ်အသက်ရှူနေတာနော်အိပ်ပျော်နေတဲ့အချိန်မှာတောင်းမှအသက်ကရှူနေတာပဲတော့သူ့အတူတဘာဝတိုင်ဖြစ်နေတာကိုရတိလေးကလိုက်ရုံနဲ့သိနိုင်ပါတယ်အစမှာတော့အပေါ်ရန်လေးပဲသိတယ်ဝန်လာမှန်းသိတယ်ထွက်သွားမှန်းသိတယ်ဒါလောက်သိတဲ့စဉ်ကမဆိုးတော့ဒီထက်ကိုပြီးတော့အာယုံစိုက်ပြီးတော့ကြည့်လို့ရှိရင်ထိပြီးတော့တိုးပြီးတော့ဝင်လာတယ်ထိပြီးတော့တိုးပြီးတော့ထွက်သွားထိတာလေးကိုသိတယ်အထားဆိုတော့တိုးတက်လာဒီထက်ကိုပြီးတော့ရတိဝရိယကြီးကြီးနဲ့ကပ်ပြီးတော့ကြည့်မှာစိုးအဲ့ဖြီးပြီးတော့ဝင်လာတဲ့လေဟာနည်းနည်းလေးအေးတယ်ဖြီးပြီးတော့ထွက်သွားတဲ့လေဟာနည်းနည်းလေးနှွေးတယ်အဲ့ဒါကိုသိလာတယ်ဒီချက်တိကကြီးဖြီးနေတဲ့အချိန်မှတော့မှအချိန်တဲ့အချိန်နည်းနည်းမတူဝင်ခံစားနဲ့ဝင်ပြီးတော့အလေလောက်ရောက်တာနဲ့ဝင်တဲ့လေအဆုံးနဲ့ဖြီးပုံချင်းမတူသူကအပြောင်းလဲလေးနည်းနည်းရှိလေဆိုတာတစ်ခုခုအပေါက်တစ်ခုဖြစ်ဖြစ်သို့မဟုတ်အကာအဝဲတစ်ခုဖြစ်ဖြစ်တိုက်ပြီးတော့သွားရတာသူကဝေ့သွားတဲ့သဘောရှိတော်ပြန်လန့်ဖလိုးလို့တော်ဘလန့်လို့ဆိုတဲ့ဘောဖြစ်လာတဲ့တက်ကြောင်းခိတာလေးကလှုပ်လို့ရပါဖြစ်နေဒီမှာလှုပ်ရှားမှုသဘောလေးပါနေတယ်အဲ့ဒါလေးကတေချာအာယုံစိုက်ကြည့်လို့ရှိရင်သိနေဒီလိုတိပြောနေလိုက်မှဆိုရင်ဒီမှာ10မိနစ်မှာ15ကျင်အတက်ကျူနော်အဲ့ဒီ15ကျင်တော့တစ်ဆက်ထဲရတယ်ဆိုရင်ကိုပဲတော်တော်တော်လှတယ်ဟောငယ်ရတဲ့လူတွေစမ်းကြည့်စေချင်တယ်နော်ဟိုမှာငယ်ရတယောက်တယောက်ပါတယ်ဟိုမှာလည်းအများကြီးတွေ့တယ်ကိုယ့်အကိုထိုင်တတ်လို့ထိုင်ပြီးတော့နော်နိုင်လေးပါရှိကချထားလိုက်ငါ9မိနစ်တရားထိုင်အကြာကြီးမဟုတ်ဘူးနော်9မိနစ်ထိုင်နေတော့ထိုင်နေတယ်နော်အေးဘယ်တော့မှမခဲရင်ဘူးနော်အေးနိုင်လေးပါချပြီးတော့တမနစ်မှာအသက်ရှူတဲ့အချိန်ပေါင်းက15ချိန်လောက်ရှိတယ်16စက္ကန့်ဖြစ်နေဖြစ်တတ်တယ်7နှစ်73ဖြစ်ချိန်လည်းဖြစ်တယ်ကြမ်းမရချင်းအဲ့တော့ငါတမနစ်15ချိန်ကိုအဲ့ဒီဘယ်မှမလွတ်အောင်သွားပြီးကပ်တော့နိုင်လေးစက္ကန့်နိုင်လေးညွန့်တာလို့ဒါလေးဖတ်ထားလိုက်ပြီတော့တကြိမ်ရပြီနော်ဟုတ်ကဲ့တကြိမ်ရပြီဟောတော်တော်ဝန်တော်ဆရာကောင်းတယ်နော်လုတ်ကြည့်ပြောဆရာသိကောင်းတယ်အချုပ်ကလေးတွေအဲ့လိုကြင်ခိုင်းတော့ခဏခဏတရားထိုင်ခြင်းနဲ့ပြောလာတာတကယ်တရားမထိုင်ရသေးဘူးတရားထိုင်အောင်မယ်တော့9မိနစ်ဥထိုင်တော့ဒါက10မိနစ်ကလေးတွေတော့အဲ့လိုလုတ်တာအဲဆရာမကြီးတယောက်ကိုเจ้ามาแล้วคลีริโอเตียแทงค้านบาลูกเดี๋ยวมาอยู่มาไล่တော့ตัวเจ้ามาแล้วคลีริโอแทงค้านนะตาติงค้านแท้มาเนาะอฉิอายยืนไปนะ9นาที10นาทีเจ้ามาพยาค้านนี้ตะคันแล้วชื่อเลยบอกเลยตะชู่คลีริโอพยาค้านเนี่ยตั้วถ่ายเลยไอ้ลูกนี้สิงคลีริโอ9นาที9นาทีเตียแทงมุอ่ะไม่กินไปเนาะจาတော့ตัวไอ้อ่ะวางงานป้าล่ะตะคันนี้เจ้าโหซ้อๆยอดละได้คลีริอ่ะตะช้าเนี่ยมาซ่อมนี่เว้ยเนาะพยาค้านเนี่ยตั้วที่เตียแทงนี่ဘလောက်ဝန်တာစရာကောင်းတယ်နော်အဲအတန်းနဲ့မှလည်းဒီလိုပဲသူတို့တရားထိုင်ဖို့ရအချိန်ကျလာပြီဆိုရင်သူတို့ကစပြောတာတရားထိုင်ဖို့အချိန်ကျပြီတရားမထိုင်ရသေးဘူးသူတို့တောင်းဆိုလာတယ်နော်အဲ့ဒါတော့ဝန်တာစရာကောင်းတယ်တော့ဒီဘုန်းကြီးကကလေးတွေကိုငငယ်ရွယ်လေးတည်းအစပြောတရားထုတ်စေခြင်းနဲ့ဒီချက်ကိုအလေးထားပြီးတော့အများအားဖြင့်ပြောတာဒီကလေးတွေတနည်းလူကြီးဖြစ်လာတယ်နော်နောက်အနည်း20လောက်ဆိုသူတို့ကအသက်30ကျော်40ဖြစ်တော့အဲ့ဒီအချိန်အဲ့ဒီခင်မှာမမပြည့်အချိန်ဒီဘယ်လိုနေမလဲဆိုတာအခုခေတ်လူငယ်တွေမှမသိဘူး။ သူတို့ရဲ့အကျင့်စာရိုက်တဲ့သူတို့ရဲ့စိတ်တဘောထားသူတို့ရဲ့စိတ်ဓာတ်နဲ့ပတ်သက်ပြီးတော့တန်ရှင်းမှုကြည်လင်မှုအေးချမ်းမှုလေးနေမှုမြင့်မြတ်မှုပိုင်းကိုဘယ်လောက်ထိရောက်လာမယ်ဆိုတာဟာအခုကလေးဘွားတွေကသူတို့မလုပ်တယ်ဆိုတာကိုမှမတည်တယ်။ဒါကြောင့်ဒါဟာအတန်အရေးကြီးတဲ့လေးနဲ့တယ်။အဲ့ဒါလို့နော်ကိုယ့်အကူအချိန်လေးပိုင်းထားပြီးတော့ကျိုးစားပြီးလုပ်ကြည့်ပါ။ကြိုင်ပြောလာတယ်ညနေပိုင်းလက်ကောင်းလာတယ်။ဒါတော့ကလေးတွေအတွက်ဘုဟုတဖြစ်အောင်လုပ်တောင်။တရားထုတာအလေးချင်းများလာတဲ့လူတွေလည်းနည်းနည်းသတိပေးပြီးတော့ပြောပြနေတာလေးတွေရှိတယ်။ဝိပဿနာတရားထုတဲ့ကောင်ကပရမတ်ကိုအာယုံပြုပြဖို့လိုတယ်။ဒါပညာနဲ့ပရမတ်ဒီနှစ်ခုကိုနည်းနည်းလေးခွဲခွဲခြားခြားလေးသဘောပေါက်ဖို့လိုတယ်။ပညာဆိုတာနားလည်လည်အောင်တချို့ဥပမာနဲ့ပြောရမယ်ဆိုရင်ပုံတံပညာ။အစံခဲအတုံးခဲဘလို့အရွယ်စားဘလောက်ပဲရှိရှိဘလောက်ပဲသေးသေးမနှမ်းစည်းလောက်လေးဖြစ်ဖြစ်အဲ့ဒီပုံတံအဲ့ဒီအရွယ်စားလေးရှိနေတာကအဲ့ဒါပညာရဲ့သဘောပဲ။ဆိုတော့အပေါင်းအစုကြောင့်ဖြစ်ပေါ်လာတဲ့သဘောသင်ကိုယ်အချင်းနေမဟုတ်ဘူး။အဲ့တော့ပုံတံအရွယ်စားနာမည်နာမည်လည်းပညာနော်ဘလို့နာမည်တက်တက်နာမည်မှန်မြအကုန်လုံးကပညာဥပမာပထဝီကိုပထဝီလို့ခေါ်တာကပထဝီသဘောတက်တက်ကပရမသူ့နာမည်တက်ထားတာကပညာပဲဒါမဲ့ तू ကတကယ်အရှိကိုခေါ်ထားတာတကယ်အရှိဖြစ်တဲ့ပထဝီတက်သဘောကိုပထဝီလို့နာမည်တက်ပေးထားတာနော်တကယ်အရှိဖြစ်တဲ့ဧဇောတက်သဘောကိုဧဇောလို့နာမည်ပေးထားတာသူ့တခြားဘာသာစကားနဲ့နာမည်ပြောင်းပေးလဲရတာပဲတော့ဘလို့ဘာသာစကားနဲ့ပဲခေါ်ခေါ်နာမည်မှန်သမျှပညာပဲအချိန်ကာလလည်းပညာပဲနေရာဒေသလည်းပညာပဲအရှင်းတော့တောင်မြောက်ဆိုတဲ့ရက်ဒေသတွေလည်းပညာပဲတူရာရှိတာဘာဖြစ်ဖြစ်အားလုံးကပညာပဲအဲ့တော့တရားထုတ်တဲ့ခါမှာအစမှာတော့ပရမတ်ကိုချက်ချင်းတဲတဲ့ကြီးအာရုံပြုမိဖို့ပြုတတ်ဖို့ဆိုတာနည်းနည်းတော့ခက်တယ်စိတ်ကပင်ကိုအချိန်ဒီမှာပညာကိုပဲအာရုံပြုတော့နေကြပညာကိုအာရုံပြုနေမှလည်းပဲလောကမှာတွားရည်လာရည်လို့ရေးခံရည်ပြောရည်ဆိုရည်မှာသူအဆင်ပြေတယ်ဟိုလူတောက်ကိုမြင်လို့ရှိရင်သူ့နာမည်ကိုခေါ်မှရုပ်နာလို့ခေါ်ရင်သူမသိဘူးဆိုတော့အကုန်လုံးကရုပ်နာနေကြီးပဲအဲ့တော့နာမည်တက်ထားတာဟာလောကမှာသုံးလို့ပြောလို့ဆိုလို့ပြောဖို့ရတထားပြရတယ်အဲ့ဒီပြည့်ညက်မှာဖြစ်ချင်းပြည့်ချင်းဆိုတဲ့သဘောမရှိအဲ့ဒါကိုလည်းဒီချာသဘောပေါက်သိတယ်နော်ပြည့်ညက်မှာဖြစ်ချင်းပြည့်ချင်းမရှိဘူးသူကသမုတ်ထားတာတတ်မှတ်ထားတာဒါကြောင့်ဖြစ်လာလို့လည်းပြောလို့မရဘူးပြတ်သွားလို့လည်းပြောလို့မရဘူးဥပမာတကာကြီးနာမည်ဘယ်လိုခေါ်တော့ဥပ္ပိုလ်ကိုနာမည်တစ်မျိုးပြောင်းခေါ်ရင်တော့မဖြစ်နိုင်ဘူးအဲ့ဒီတော့နာမည်ပြောင်းလိုက်ပါလေဗျာသတင်းစာထဲမှာကြော်ညာထည့်လိုက်ပြောင်းခေါ်ရတယ်နော်အဲ့တော့အဲ့နာမည်ကဥပ္ပိုလ်လို့ခေါ်ရတဲ့ခါမှာနာမည်ပြောင်းတဲ့ခါမှာမူလနာမည်ကပြက်သွားတယ်ပြက်သွားလို့ပြောလို့မရဘူးနော်မခေါ်တော့တာပဲရှိတယ်ဒါတော့ခေါ်ခြင်းနဲ့တူတာတော့ခေါ်မှာနော်အရင်တုန်းကဥပ္ပိုလ်လို့ခေါ်တယ်လို့ဒီလိုတတ်မှတ်ချက်ကတော့ရှိသေးတာပဲနော်အဲ့တော့ပညာသဘောဆိုတာဖြစ်လာတာလည်းမဟုတ်ဘူးပြက်သွားတာလည်းမဟုတ်ဘူးသမချက်တက်တယ်သူ့ကိုရှိတယ်လို့လည်းပြောလို့မရဘူးတော့ပရမတ်သဘောမှာဖြစ်ချင်းပြည့်ချင်းအနေနဲ့ရှိတဲ့သဘောတွေဟာယုတ်စိတ်စေတသိက်ဒါဖြစ်ချင်းပြည့်ချင်းသဘောအနေနဲ့ဖြစ်စဉ်အနေနဲ့ရှိတယ်စိတ်စေတသိက်ယုတ်နိဗ္ဗာန်ပရမတ်ထပြလေးပါဘူးနော်စိတ်ရဲ့စေတသိက်ရဲ့ယုတ်ရဲ့ဟာဖြစ်ချင်းပြည့်ချင်းသဘောရှိနေတယ်ဖြစ်တဲ့ခိုက်လေးမှာတော့သူရှိတယ်ဒါမဲ့ဖြစ်ပြီးရင်ပြတ်သွားပြီးတော့ချက်ချင်းပြန်ဖြစ်နေတာပဲအဆက်မပြတ်ဖြစ်နေတာမလို့သူ့ကိုရှိနေတယ်လို့ထင်ရတယ်နော်ငကိုတိုင်းပဲရှိနေတယ်လို့ထင်ရတယ်တကယ်ရှိတာကဖြစ်စဉ်ကြီးရှိတယ် process ကြီးပဲရှိတယ်ဘုရားကတော့ငငယ်လေးတည်တည်လေးတစ်ဖြည်းဖြည်းကြီးပေါ်လာတယ်အစားအားရစားပေါ့နော် process တစ်ခုပဲတော့ရုပ်တရားနံတရားတွေဟာ process အနေနဲ့ရှိတယ်နော်ရုပ်တရားနံတရားတွေဟာမြဲနေတဲ့အနေနဲ့ရှိတာမဟုတ်ဘူးနော် process တစ်ခုအနေနဲ့ရှိတယ်ဖြစ်စဉ်အနေနဲ့ရှိတယ်ဖြစ်စဉ်ကိုမသိတော့အဲ့ဒါကြီးကိုပုဂ္ဂိုလ်တော်လို့ထင်နိဗ္ဗာန်ကတော့ဖြစ်ချင်းပြည့်ချင်းမရှိဘူးဒါမဲ့တကယ်အရှိဖြစ်တဲ့ပရမတ္ထသဘောပဲအဝိပါဒနာတရားထုတ်တဲ့ကမှာနိဗ္ဗာန်ကိုအာရုံပြုလို့လည်းမရဘူးတကယ်ရှိနေတဲ့စိတ်စိတ်သိက်ယုတ်ကိုပဲအာရုံပြုရအောင်အဲ့တော့ဥပမာအာနာပါနအထုတ်တော့ပထမတော့ အထုကာကမှာဝင်တယ်လို့သိတယ်နော်အရင်ပြကြည့်လိုက်ဝင်လာတာသိရတယ်နော်လေးရဲ့ direction ဝင်တယ်ဆိုတဲ့စကားလုံးကပညာလေးရဲ့ direction ကပညာပဲနော်သူ့ရဲ့ဥတီရသွားရလမ်းကြောင်းလမ်းကြောင်းကပညာပဲနော်အဲ့တော့နာမည်ကိုလည်းအာရုံမပြုတ်သင့်ဘူးလမ်းကြောင်းကိုလည်းအာရုံမပြုတ်သင့်ဘူးထွက်တဲ့ခါလိုက်တိုင်းနဲ့ထွက်တယ်ဆိုတဲ့နာမည်ကပညာပဲထွက်သွားတဲ့လမ်းကြောင်းကြီးလိုဖြစ်နေတဲ့သဘောကလည်းပညာပဲတချို့တရားထွက်တဲ့ခါမှာဘယ်လိုခံစားရလဲဆိုတော့လေကြီးကအချောင်းကြီးနှစ်ခုဝင်လာရထွက်လိုက်ဖြစ်တယ်ဘယ်လိုခံစားရလဲဒါပညာကိုအာရုံပြုမိနေတာနော်စိတ်နဲ့မှန်းဆပြီးအချောင်းကြီးနှစ်ခုကဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်သူတို့ခံစားမှုပြန်ပြောပြတာပါဒါဖြစ်တတ်တယ်နော်မဖြစ်ကောင်းဘူးလို့ဒီလိုမဆိုလိုဘူးမဖြစ်ရဘူးလို့ဒီလိုမဆိုလိုဘူးနော်ဖြစ်တတ်တယ်ဖြစ်လာမယ်ဖြစ်လာရင်လည်းပဲဒါကိုအရေးကြီးလာပြီဆိုတော့ဦးစားပေးပြီးတော့မနေဖို့ရအောင်တော့ဘာကိုဦးစားပေးရမလဲဆိုတော့ဒီထိမှုလေးဦးစားပေးရမယ်ထိမှုမှာလေးဆိုတာဓာတ်ကြီးလေးပါနော်သူ့မှာနှုတ်ညက်နဲ့ပထီသဘောပါတယ်သူ့မှာဦးချင်းအေးချင်းဆိုတဲ့ဒေသောသဘောပါတယ်လှုပ်ရှားခြင်းတွန်းကန်ခြင်းဆိုတဲ့ဝါရောသဘောလည်းပါတယ်ပွဲစည်းခြင်းသဘောလည်းသူ့မှာရှိတာနော်အင်တာနော့အားနေတယ်ပွဲစည်းမှုအားအင်တာနေတယ်ပဲဒီမျိုးရရှိမှုတော့အန္တအားနဲ့မပါတော့ပါဒီလိုမျိုးပဲနော်သူ့ကိုပရက်ရှာပေးပြီးတော့အေးခံလို့ရှိရင်အခဲဖြစ်သွားအေးခံရုံနဲ့ကိုပဲအခဲဖြစ်သွားဒီခဲသွားတဲ့ခါမှာမားရဲ့သဘောကထင်ရှားလာပြီနော်အဲ့ဒီမားရဲ့သဘောကဘယ်ကနေရောက်လာလဲဆိုတော့ဘယ်ကမှရောက်လာတာမဟုတ်ဘူးမာမှုပြောမှုအစင်းစင်းရှိနေတာမှာအိဒတ်ကြောင့်သူကမားရဲ့သဘောအားကြီးလာတာပဲရှိတယ်အဲ့တော့အဲ့လိုဓာတ်ကြီးလေးပါအပေါင်းစုဖြစ်တဲ့လေးလေးဆိုတာအခေါ်ပါပဲနော်အကြည့်လေးကအပေါင်းအစုဖြစ်တဲ့လေကတိုးပြီးဝင်လာတဲ့ခါမှာခန္ဓာကိုယ်မှာပတာရယုတ်ဆိုတာရှိတယ်။ sensitive ဖြစ်တဲ့ယုတ်အကြည့်ဓာတ်ရှိတယ်။အဲ့ဒီအကြည့်ဓာတ်ကလည်းပဲပထွေဓာတ်ပြောတယ်နှူးညံ့တယ်။အဲ့ဒီနှူးညံ့တဲ့အကြည့်ဓာတ်နဲ့နှူးညံ့တဲ့ပထွေနဲ့ထိတဲ့ခါမှာနှူးညံ့တဲ့ခံစားမှုလေးဖြစ်လာတယ်။သိချင်းမှုသဘောလေးနှူးနှူးညံ့ညံ့လေးဆိုတာလေးကိုသိရတယ်။အဲ့ဒါလေးကိုအာရုံပြုရမယ်။အဲ့ဒါပရမတ်သဘောပဲ။နှူးညံ့ခြင်းနော်ကာယပတာဓာတ်မှာနူးညံ့တဲ့ပထီလာတိလို့နူးညံ့တဲ့ခံစားမှုသဘောလေးသိရတယ်။ပူမှုအိမ်မှုဒါလည်းပရမတ်သဘောပဲ။ဝင်လေဝင်လာတဲ့ခါမှာနည်းနည်းလေးဤတာထွက်လေရအထက်အပူဓာတ်တွေကြောင့်နည်းနည်းပူပြီးတော့ထွက်လာ။အဲ့ဒီအပူအိမ်အိမ်ဟာတကယ်ပရမတ်ပဲ။အမြဲတမ်းလည်းပြောင်းလဲနေတယ်။ပရမတ်ကအမြဲတမ်းပြောင်းလဲနေတယ်။ပရမတ်ထဲဘယ်တော့မှမရှိဘူး။အဲ့ဒီပူမှုအိမ်မှုသဘောလေးကိုပို့ပြအောင်ဆက်ရမယ်။ဒီလိုတရားထုံရင်လည်းသတိသမားကြီးကြောင်းလာတဲ့ခါနမိတ်တွေပါလေမြင်တတ်တယ်နော်တချို့ကအဲ့နမိတ်တွေကိုပဲအင်တန်တရားထူးလို့ထင်မြင်လဲထင်တတ်တယ်တချို့ကယဟန္တာတွေမြင်ရတယ်တချို့ကဖျားမြင်ရတယ်ဇေဒီမြင်ရတယ်စိနုတော်မြင်ရတယ်အဲ့လိုပြောကြတာပေါ့နော်ပုဂ္ဂိုလ်ရဲ့ဇယိုက်ပုံမှာလိုက်ပြီးတော့နမိတ်ဆိုတာကိုပေါ်တတ်တယ်အာနာပါနသမာဓိတကယ်ကောင်းလာပြီဆိုရင်သူ့ရဲ့အဓိကအကျဆုံးဟိုအထင်ရှားဆုံးနမိတ်ကသတိအောင်နမိတ်ပဲလင်းတယ်လို့ဖြစ်လာတယ်လင်းလို့ဖြစ်တာမှလည်းပဲပုံသဏ္ဍာန်အမြင့်မြင့်ရှိတယ်အချို့နေရာတွေမှာအချို့လူတွေမှာဆိုရင်တော့တေးသေးလေးဖြစ်ပြီးလင်းတယ်ကျဲလို့ပဲအချို့ကျတော့အဲ့လိုမဟုတ်ဘူးခောက်ဝိုင်းဝိုင်းအကြီးကြီးဖြစ်ပြီးတော့လင်းတယ်အချို့ကျတော့ဒီလိုတင်မကဘူးဘယ်နေရာမှာလင်းနေမှလည်းမသိဘူးတစ်ခါလုံးကြည့်အောင်လင်းတယ်လို့ထင်ရတယ်အရက်လေးမျက်နှာလုံးလင်းသွားတယ်လို့ထင်ရတယ်အချို့ကမျက်စိရှိမှလင်းတက်ပြီးနဲ့ထိုးထားတယ်လို့ခံစားရတယ်ဘုံမို့ကားမီးထိုးထားတယ် flash light မီးထိုးထားတယ်ဘယ်လဲဒီလိုစိတ်တွေမှာထင်ရတယ်အဲ့ဒါလေးအားလုံးကလည်းနမိတ်ပြညတ်ပဲသမထအားထုတ်တဲ့သူဆိုရင်တော့အဲ့ဒီပညာကိုအာရုံပြုပြီးတမာတိကိုပို့ပြီးအားကြည့်အောင်ထူထောင်ရမယ်။ဝိပဿနာအားထုတ်တဲ့ဆိုရင်တော့အဲ့ဒီပညာကိုလေ့လာရှုထားလိုက်ပြီးတော့ကိုယ်နှကိုထားနေတဲ့ဖြစ်တဲ့နေရာမှာပဲဖြစ်မှုလေးကိုသိနေရမယ်၊ပူမှုအင်းမှုကိုသိနေရမယ်၊တိုးမှုလေးတွေကိုသိနေရမယ်။နမိတ်ကိုအာရုံမပြုအောင်။သူဖြစ်နေတာတော့သိတယ်၊နေပါစေသူ့အတူမျိုးသိ။နမိတ်ကိုအာရုံပြုလိုက်ရင်ဘာဖြစ်မလဲ။တမထဖြစ်သွားမယ်။နော်။အလင်းရောက်နမိတ်ကိုအာရုံပြုရင်တမထဖြစ်မယ်။ခင်မှုသဘောတက်လို့ထိုင်ပြီးတော့အားထုတ်တဲ့ကမှာတက်နေလောက်ပရမပမာပဲဒီကိုထားဖို့ရနော်အဲ့တော့ထိုင်ပြီးတော့အားထုတ်ရုံနဲ့တရားဟောတဲ့သတိပဋ္ဌာန်တရားသတိပဋ္ဌာန်၄ပါးကိုအပြည့်စုံမကျင့်ရသေးဘူးနော်မြတ်စွာဘုရားကဣရိယာပုတ်မရွေးအားထုတ်နိုင်ဖို့ရမှာထားခဲ့တာတခါကလေးမတက်ရပြလို့လည်းပဲအားထုတ်နိုင်တယ်စမ်းကြည့်ဖို့ကောင်းတယ်လေ့ကျင့်လုပ်ဖို့ကောင်းတယ်ဒီနေ့တနေ့ခုနကဒီနာမတည့်ရတဲ့အချိန်ကလည်းအများကြီးရှိတာပေါ့။ကိုတက်တာတလို့ပဲမတည့်ရနေပြီးတော့အာနာပါနာကိုပဲဆက်ပြီးတော့အားထုတ်နေခြင်းလည်းရတယ်။ ဒါမို့ရင်ဣရိယာပဋ္ဌာန်ဆိုတဲ့သဘောကိုအာယုံပြုမယ်ဆိုလည်းဖြစ်တယ်။ခန္ဓာကိုယ်ကြီးကိုဒီလိုမတ်နေအောင်ထောင်းနေအောင်အားပြုပြီးတော့ထိန်းထားတဲ့သဘောရှိတယ်။ထိုင်နေတော့မှလည်းလိုပဲအထက်ပိုင်းခန္ဓာကိုယ်သူ့နေရာလေးနဲ့တူတဲ့တဲ့မမရှိနေအောင်အားယူပြီးတော့ထိန်းထားတဲ့သဘောတွေရှိတယ်။ muscle တွေထဲမှာတောက်ထားပြီးတယ်။အဲတောက်ထားတဲ့သဘောအာယုံပြုထား။ခန္ဓာကိုယ်ဒီနေထားတဲ့နေအောင်ထားပြီးလား။ဒီထိုင်နေတဲ့ပုံစံကြီးကိုအာယုံမပြုသင့်။ပုံစံကြီးကပြင်းရတယ်အဲ့တော့ထိုင်တယ်ထိုင်တယ်လို့သူအရင်ပြတာရှိတယ်နော်။မမြင်တယ်ကြားတယ်ထိုင်တယ်ထိတယ်ဘယ်လိုအရင်ပြတာရှိတယ်နော်။တချို့ကပိန်တယ်ဖောင်းတယ်ထိုင်တယ်ထိတယ်ဘယ်လိုအရင်ပြတာရှိတာ။အဲ့တော့ထိုင်တယ်လို့အရင်ပြတဲ့အခါမှာထိုင်ဖို့ရအတွက်အာယူထားတဲ့သဘောလေးကိုအရင်ပြထိုင်အဲ့ဒီအာယူထားတဲ့တင်းနေတဲ့သဘောလေးကပရမတ်ပဲ။ဒီလက်ဝါရော့တတ်ပဲတကယ်တော့။အဲ့တော့ထိုင်တယ်လို့အရင်ပြတဲ့အခါမှာထိုင်ဖို့ရအတွက်အာယူထားတဲ့သဘောလေးကိုအာယူပြထိုင်အဲ့ဒီအာယူထားတဲ့တင်းနေတဲ့သဘောလေးကပရမတ်ပဲဒီလက်ဝါရော့တတ်ပဲတကယ်တော့နော်တောင့်ထားပြီးတယ်နော်ထောက်ထားပြီးတဲ့ပရမတ်သဘောပဲဝါရော့တတ်ရဲ့သဘောပဲမတက်ရနေတဲ့ခံမှလည်းဒီလိုပဲခန္ဓာကိုယ်မမတ်ကြည့်နေအောင်ကခြေတော့ကနေစပြီးတော့ဒီကိုယ်လုံးတင်းထားပြီးတယ်တောင့်ထားပြီးတယ်အဲ့ဒီတင်းထားတဲ့တောင့်ထားတဲ့သဘောမရှိရင်ဘာဖြစ်မလဲလက်ကျသွားမှာနော်အဲကြောင့်ကြွက်သားတွေမှာအားမရှိလို့နော်အဲ့ဒီအားမရှိတာဝါရုဒ္ဒအားနေတယ်ဆိုလို့ဒီလိုရှေးခေါ်ဖို့ပေါ့နော်ခေါ်ကြသုံးကြတယ်ဝါရုဒ္ဒကိုပဲဗလရုပ်လို့ခေါ်တယ်ခေါ်အားဆိုတဲ့ရုပ်ပဲအဲ့တော့အားရှိတဲ့လူကတောင့်ပေးထားတဲ့ကြောင့်မတက်ရက်လို့ရတယ်အားမရှိတဲ့လူတွေမှာမတောင့်နိုင်လို့ခွေကြသွားတယ်အဲ့ဒီတောင့်ပြီးတော့ထိန်းပေးထားတဲ့အားသဘောအာရုံပြုလို့ရတယ်ဘုံဖုန်လည်းပဲတကူလုံးမှာအများကြီးပူမှုအေးမှုလှုပ်ရှားမှုတွေရှိတယ်ဒီတစ်ခုတည်းမဟုတ်ဘူးအများကြီးရှိတယ်။အဲ့ဒါတွေကိုသင်ရှားရတစ်ခုခုကိုသိပြီးတော့နေလို့ရတယ်။လမ်းလျှောက်တော့မှလည်းဒီလိုပဲ။လမ်းလျှောက်ဖို့ရစိတ်ကလျှောက်မယ်လှမ်းမယ်လို့အာရုံပြုတတ်တဲ့ပြန်နဲ့ကိုလှမ်းမယ်လို့ရည်ရထားတဲ့ခြေတော့ခဲမှာကြောင်းနေမှုတွေအများကြီးဖြစ်လာ။သင်ရှားတရားထုတ်တာလက်ကျင့်များတဲ့လူဆိုရင်တမင်တကာအဲ့ဒါကိုအာရုံစိုက်ပြီးတော့ကြည့်တယ်။မတက်ရပြီးတော့နေရင်ကနေလှမ်းတော့မယ်လို့စိတ်ကိုသုံးဖြောက်လိုက်တဲ့ပြန်နဲ့ဥပမာညာခြေကစပြီးတော့နှားနေစီမနှားငယ်ငယ်တည်းကအဲ့ညာခြေထဲမှာနည်းနည်းအပြောင်းလဲရှိလာတယ်ဟိုသိပညာသဘောကနေနည်းနည်းလေးရိုးရိုးလေးသဘောပေါက်အောင်ပြောရမယ်ဆိုရင်နှားမယ်လို့သုံးဖြောက်တဲ့နေနဲ့ nerve တွေက signal ကိုရသွားတယ်နှားဖို့ရတဲ့သူကအစင်းနဲ့လှုပ်ထားဖို့ရအမိန့်ပေးတဲ့ကြောင်ရပြီနော်အဲ့ဒီအချိန်မှာ nerve တွေက muscle တွေကိုအစင်းနဲ့တင်းလို့ဖို့ရတင်းဖို့ရလုတ်ထားလိုက်တကယ်ကြွလိုက်ချိန်မှာမဆစီကတင်းလာတယ်နော်ကျုံလာတယ်ကျွတ်သားတွေကျုံလာတယ်တော့ခြေထောက်ကကွေးလာတယ်ခြေကိုပြန်ဆန့်ထွက်တယ်နော်တော့ခြေထောက်ကိုအပေါ်ကြွရတဲ့ဆိုတော့ကွေးမှုပါပြီနော်ခြေကိုနှမ်းနေဆိုရင်နည်းနည်းဆန့်တဲ့သဘောပါသွားပြီနော်အဲ့တော့ကွေးတာဆန့်တာမှလည်းပဲသတိနဲ့ပြုပါလို့ဖျားအောင်ထားတာရှိတယ်တော့နှမ်းနေဆိုတာကတော့တစ်ခုလုံးခြုံလို့ပြောတာတကယ်တော့အစိတ်ပိုင်းတစ်ခုချင်းတစ်ခုချင်းကြည့်မယ်ဆိုရင်ကွေးမှုရောမှုတွေဖြစ်တယ်ကွေးမှုဆတ်မှုတွေဖြစ်တယ်တော့ကွေးတယ်ဆတ်တယ်ဆိုတာလည်းပဲအယဝေါ်ဟာရစကားကိုတုံးထားတာနော်ဥပမာဒီလိုဒီလက်ကိုကွေးတယ်ဆိုတာတော့ကွေးတယ်ဆိုတာတကယ်တော့ပုံသဏ္ဍာန်ကိုအကြောင်းပြုပြီးတော့ခေါ်နေတာဒီလိုဆန့်ထားတယ်ဆိုတာလည်းပဲဒီခက်လုံးလုံးခက်ရှိရှိတခုဟာဖြောင်းဖြောင်းကြီးနေတယ်ဒါကိုဆန့်တယ်လို့ခေါ်တာနော်အဲ့ဒါကိုတခါကွေးတယ်ဆိုရင်လည်းပဲသူကတနည်းအားနဲ့ဒီဖြောင်းဖြောင်းကြီးဟာထပ်ပိုင်းကျိုးကွေးလာအဲ့တော့ကိုယ်လာကိုကိုယ်တယ်လို့အာရုံပြုရင်ပုံသဏ္ဍာန်ကိုအာရုံပြုရင်ပညာဖြစ်နေဦးမယ်နော်အဲ့တော့ပုံသဏ္ဍာန်ကိုအာရုံမပြုဘဲနဲ့ကိုင်းမယ်လို့စိတ်ကသုံးဖြတ်လိုက်တဲ့ချိန်မှာဒီစိတ်ကလေးကိုပါတည်ဖို့ ਨੇ အဲ့ဒီသုံးဖြတ်ချက်ကိုလိုက်ပြီးတော့ဒီလက်ထက်မှာအာရုံအပြောင်းလဲလေးတွေဖြစ်လာတယ်နော်တွေးရပို့ပြီးများလာတယ်ဒီဘက်ကိုလှုပ်တော့မယ်ဆိုရင်ခန္ဓာကိုယ်ကဒီထက်ကိုတွေးအများကြီးလှုပ်ပြီးလိုက်တယ်ခြေထောက်ကိုလှုပ်ရှားမယ်ဆိုခြေထောက်ဘက်ကိုတွေးအများကြီးလှုပ်ပြီးလိုက်တယ်နော်အဲ့ဒီတွေးတွေဝင်လာတဲ့အတွက်ကြောင့်လည်းပဲပူပြော့နွေးတယ်လို့ခံစားမှုဖြစ်တယ်။နာဖီယာပူပြော့အတက်ဝင်လာတယ်။ဒါကတော့မလှုပ်ရှားဘူးဆိုပြီးထားတဲ့ချိန်မှာဒီထက်နာဖီယာတော့ငြင်းနေတယ်။လှုပ်မယ်လို့တွေးမယ်လို့စိတ်ကဆုံးဖြတ်လိုက်။နာဖီယာချက်ချင်း signal ကိုရလာတယ်။ဒီမှာလက်စစ်တပ်တွေစီးသွားတယ်။နာဖီယာမှာ electricity စီးတယ်နော်။အဲ့ဒီ electricity ကြောင့်ဒီထက်မှရှိတဲ့ဟို muscle cells တွေကပူပြော့အတက်ဝင်လာတယ်။အဲ့ဒါတွေကိုလက်မလှုပ်ရသေးဘဲနဲ့နော်သူချက်တိကပ်တော့ကြည့်လက်ထဲမှာကွေးမယ်လို့ဆုံးဖြတ်တဲ့အချိန်မှာအပြောင်းလဲတွေဖြစ်လာတာကိုသိရတယ် တော်တော်ကိုတိမ်မွေ့ဒါတော့အမတန်တိကောင်းကောင်းနဲ့သေးသေးစီကကပ်ပြီးတော့ကြည့်သိနေအစမှာတော့မသိနေအဲ့ဒါလို့တင်းမှုရောမှုတွေအထက်မှာဓာတ်တဘာဝလေးတွေပြောင်းလဲသွားနေတာပူမှုအေးမှုလေးတွေပြောင်းလဲသွားနေတာလေးကိုတတိကပ်ပြီးတော့ကြည့်မှာအဲ့ဒါဆိုရင်ပရမဖြစ်ပြီအဲ့တော့ဘယ်လိုအမှုရာမျိုးကိုပဲပြုတ်ပြူအဲ့ဒီအမှုရာလှုပ်ရှားမှုကိုပြုတ်တိုင်းပြုတ်တိုင်းခန္ဓာကိုယ်လုံးမှာဖြစ်ပေါ်နေတဲ့ဓာတ်တွေရဲ့အပြောင်းလဲကိုအာရုံပြုပါတင်းမှုရောမှုတွေအပြောင်းလဲရှိလှုပ်ရှားမှုတွေဖြစ်နေခိမှုသဘောလေးတွေအပြောင်းလဲအများကြီးဖြစ်နေပူမှုအေးမှုတွေအများကြီးပြောင်းလဲဖြစ်နေအဲ့ဒီသဘောလေးတွေကိုပဲအာရုံပြုပါဒါဟာပရမတ်ပါပုံတရံကိုသိအာရုံမစိုက်ပါနဲ့အစမှာတော့ပုံတရံကိုအာရုံစိုက်မိပြီးသားဖြစ်နေမယ်သို့တော့တစ်ဖြည်းဖြည်းနဲ့ပရမတ်ဘက်ကိုပို့ပြီးတော့အာရုံပြုပေးပါပရမတ်ကိုအာရုံပြုတာအားကောင်းလို့တကယ်ပရမတ်ပေါ်လဲချိန်မှာပြညာပြောက်သွားတယ်။နော်အဲ့တော့အာနာပါနနဲ့ပတ်သက်ပြီးတော့ဟိုတော်တော်ထိထိမိမိအားထုတ်တဲ့တပည့်တွေတရားဓမ္မတွေချုပ်ပြောပြတယ်။အစအားထုတ်ခါစမှာတော့ဒီကိုယ်လုံးကိုလည်းပုံစံကြီးအနေနဲ့သိနေတယ်။ထိုင်နေတယ်ဆိုတဲ့ပုံစံကြီးစိတ်ထဲမှာမြင်နေရပြီးတော့နှာခေါင်းထဲကလည်းလေကြီးကအချောင်းလိုက်ဝင်လိုက်ထွက်လိုက်ဖြစ်နေတယ်။ဒါကြီးကိုလည်းသိနေတယ်။နောက်တမာတိကောင်းလာတဲ့အခါမှာတဖြည်းဖြည်းနဲ့ခန္ဓာကိုယ်ကြံတဲ့အပိုင်းကိုသူအာရုံမပြုတ်မိတော့ဟောသမာဓိကတဖြည်းဖြည်းဖြည်းနဲ့ဒီအာဒီဖြိမှုဘက်ကိုပဲအာရုံစုလာတဲ့သဘောရှိတာနော်ရှိတဲ့အခါမှာကြံတဲ့ခန္ဓာကိုယ်ဟာတစ်ခါတလေပြောင်းနေတယ်လို့ပဲခံစားရတယ်ဒါဖြစ်တဲ့အချက်နော်စိတ်ကအာရုံတစ်ခုကိုအာရုံပြုတ်မှသူရှိနေမှန်းသိအာရုံမပြုတ်ရင်ရှိနေမှန်းသိမလားဥပမာတကကြီးအိမ်ကစိတ်ဓာတ်ထဲမှာပစ္စည်းတွေထားတယ်ဆိုပါတခါကြီးအဲ့ဒီပစ္စည်းတွေအာရုံမပြည့်တဲ့ခါမှာပစ္စည်းတွေရှိနေတယ်လို့သိနေမသိနိုင်ဘူးเนาะအာရုံပြည့်ရမှသိတယ်အာရုံပြည့်မှသိတယ်เนาะအဲ့ဒီလိုပဲမိမိခန္ဓာကိုယ်လည်းပဲသူ့ကိုအာရုံပြည့်နေတဲ့ချိန်မှာသူရှိနေမှသိတယ်သူ့ကိုအာရုံမပြည့်တဲ့ခါမှာသူရှိနေမှမသိဘူးမရှိရှိနေမှမသိမရှိတဲ့နဲ့ပြည်ပြီးဖြစ်သွားပြီစိတ်အခြေအနေအရပြောတာเนาะရုပ်အခြေအနေကတော့သူ့ကိုရှိတယ်ဒါပေမဲ့ကိုယ်စိတ်ထဲမှာတော့မရှိဘူးလို့ကြီးပါလားဘယ်လိုဖြစ်လာတာเนาะတချို့ကအဲ့ဒီဘောကိုမသိတော့ဒီတော့တရားထုံနေတဲ့ခါမှာတခါတခါခန္ဓာကိုယ်ကဘုရားကဒီဘက်ကမရှိတယ်လို့ဖြစ်ဖြစ်သွားတယ်ပြက်ပြောက်သွားတယ်တခါတခါအဲအဲ့ဒါဘာမှမထူးဆန်းဘူးနော်ဝန်တာစရာလည်းမလိုဘူးစိုးရင်စရာလည်းမလိုဘူးသူကသမာဓိကတဖြည်းဖြည်းဒီဘက်ကိုစုလာတယ်ဆိုတဲ့သဘောပဲနော်အရင်တော့ဖြန့်ထားတာဘူးသူကတမာဖြစ်နေတဲ့ခါမှာကိုယ်စိတ်ကိုတလှည့်စီဘူးစကင်လုပ်နေလို့ပဲကိုယ်ပေါင်းဝန်းကျင် surrounding ကိုအများသားသူကစကင်လုပ်နေတယ်ဘယ်ညာဘာဖြစ်နေဆိုတော့သူအများသားသိနေတယ်အဲ့တော့တရားထင်လို့တမာတိကောင်းလာတဲ့ခါမှာသူကပတ်ဝန်းကျင်ကိုစကန်လုပ်တော့မရှာတော့သူ့ရေဒါဟိုဘက်ကမလှည့်တော့နော်သူတဖြည်းဖြည်းဖြည်းဖြည်းနဲ့ဒီထိမှုဘက်ကိုအာရုံစိုက်စိုက်စိုက်စိုက်ပေါ်လာတော့တာ။တမာတိပိုကောင်းနေလေကြံတဲ့နေရာတွေကပျောက်နေလေပဲ။နောက်ဆုံးဒီထိတဲ့နေရာလေးပဲကြံတော့နော်အဲ့လိုတီးပြနေရတယ်။ဒီချက်တမာတိကောင်းရင်ထိတဲ့နေရာပါပျောက်တော့ထိမှုလေးပဲကြံ။နော်ခင်မလို့ကြံတဲ့ခါမှာနေရာမရှိတော့ပြညာလုံးလုံးပြောက်သွားတာတော်တော်ရွာလေးဖြစ်နေတယ်ပုတ်သွားနေတယ်ထိနေတယ်ပူတယ်ဤတယ်တိုးနေတယ်ဒါလေးပဲကြည့်တော့နေရာမရှိတော့ပုံတရားမရှိတော့အဲ့လိုခါမှာကြံတဲ့တကူလုံးပါပြောက်တယ်အဲ့တော့စိတ်ကအာယုံတစ်ခုကိုຢာကင်နှုံးပြည့်ယူလိုက်တဲ့အချိန်မှာကြံတဲ့အာယုံကိုမသိတော့ဘူးຢာကင်နှုံးပြည့်ဒီထိမှုကိုအာယုံယူလိုက်တဲ့အချိန်မှာကြံတဲ့တကူလုံးပြောက်တယ်အဲ့ဒါဆိုတမာတိတော်ကိုကောင်းနေအဲ့လိုတမာတိကောင်းလို့ထိမှုတိမှုထင်ရှားတဲ့ခါမှာဒီထိမှုသဘောလေးကိုသိချကြည့်လို့ရှိရင်သူ့ကိုသိနေတဲ့စိတ်လေးပါသိရတယ်တမာတိတကယ်ကောင်းလာတဲ့ခါမှာဒီအာယုန်လေးရှိတယ်ဒီအာယုန်လေးကိုသိတဲ့စိတ်လေးရှိတယ်ထိတာကိုသိသိတဲ့သဘောလေးကိုပြန်အာယုန်ပြုလို့ရလာနော်အစမှသိရလေးအာယုန်ပြုစမ်းပါဆိုရင်သိလို့တော့ရှိတယ်ဒါပေမဲ့သိတာကိုတဲ့တဲ့ကြည့်လို့မရအောင်သိနေမှတော့သိတယ်ဒါမှအဲ့တိတော့တက်တဲ့ကြည့်လို့မမြင်ဘူး။တဖြည်းဖြည်းနဲ့အားထုတ်လို့တမာတိကောင်းလာတဲ့ခါမှာခြေတဲ့အာယုံကတခြားတိတာတခြားဒီနှစ်ခုပွဲပွဲပြပြမြင်ရတယ်။အင်တန်ရှင်းတယ်။တလဲစီတော့အာယုံပြုတ်ကြည့်လို့ရတယ်။နော်ဟိုတင်းကားပြတပြောက်ဟိုဘက်ဒီဘက်ကြည့်တယ်လို့ပဲ။အမှန်တော့ထိမှုမရှိရင်သိမှုမရှိ။သိမှုမရှိရင်လည်းထိမှုဆိုတာမဖြစ်နိုင်ဘူး။နော်။ဟိုတိုးနှစ်ခုကတပြိုင်တည်းဖြစ်နေတာ။တပြိုင်တည်းဖြစ်နေပြီမဲ့တင်းကားပြတပြောက်လို့ဟိုဘက်ကိုကြည့်ရင်ထိမှုကိုမြင်ရတယ်၊ဒီဘက်ကိုကြည့်ရင်သိမှုကိုမြင်ရတယ်နော်ဒီလိုပဲတခြားတခြားပဲအာယုံဖြစ်ဖြစ်အာယုံနဲ့အာယုံကိုတိတဲ့စိတ်ဒီနှစ်ခုကိုရှင်းရှင်းလင်းလင်းကြည့်လို့ရတာ အဲ့ဒီအစင်းရောက်လာပြီဆိုရင်တရားထုတ်တော့တော်လေးအချိန်နေကောင်းလာပြီနော်ပရမတ်ကိုတကယ်တည့်တဲ့ကြည့်လို့ရနေပြီဆိုတဲ့သဘောပဲအဲ့ဒီအစင်းမရောက်သေးဘူးဆိုရင်တော့ပြညာနဲ့လုံးထွင်းနေတယ်နော်ပြညာတွေပါနေလို့ရှိရင်ဝိပဿနာဉာဏ်ရင့်ကျက်နေအစမှတော့ပါမှာပဲနော်အဖြည့်အဖြည့်နဲ့ပြညာတွေပျောက်သွားမှာဆိုတော့အဲ့ဒီဖြည့်မှုနဲ့သိမှုနဲ့ကိုယ်ကိုသိတဲ့အခါမှာသိမှုကိုပြန်မြင်လို့ရှိရင်သိတာအားကောင်းလာတိရာကိုပိုတိလေလေတိမှုကအားကောင်းနေပြီ။အစမှာတော့ရုပ်ကိုပဲတိတယ်။ရုပ်ကိုတိရုံနဲ့မပြည့်စုံဘူး။အဲ့ဒီရုပ်ကိုတိနေတဲ့စိတ်ကိုပဲခံတိတယ်။အဲ့လိုတိရာအားကောင်းလာတဲ့သူဟာသူ့စိတ်ကလေးကတခြားအယုံတစ်ခုကိုပြောင်းသွားလို့ရှိရင်အယုံတစ်ခုကိုပြောင်းတော့သူတိလိုက်တယ်နော်။ပြောင်းသွားတာကိုလည်းတိတယ်။ဒီအယုံမှမဟုတ်တော့ဘူးတခြားအယုံတစ်ခုကိုရောက်သွားတယ်။အဲ့ဒီအယုံကိုတိတယ်။တိမှုကိုသိချင်တဲ့လူကသိနေတာကိုလည်းသိတယ်မသိတာကိုလည်းသိတယ်မသိတာကိုလည်းသိလဲဆိုတော့အခုနမသိလိုက်ဘူးဆိုတဲ့ပုံပဲမသိတာကိုတည့်တည့်ကြည့်လို့တော့မရဘူးဒါပေမဲ့တစ်ချက်ကလေးလွတ်သွားရင်လွတ်သွားတာကိုသိတတိယတစ်ဆက်တည်းသိနေရင်သိနေရနေဒီကလေးဖြတ်ခနဲ့အတွေ့အကြုံဝင်လာတယ်ပစ္စုပ္ပန်မသိတော့ဘူးချက်ချင်းပြန်တတိယလို့ပစ္စုပ္ပန်ကိုတတိယဝင်လာတဲ့ခါမှာအဲ့ဒီစိတ်အခြေအနေလေးကိုမြင်လိုက်တယ်စိတ်ကစိတ်ခနဲ့အယုံတစ်ခုစီရောက်သွားတယ်တစ်ခုခုတွေးလိုက်တယ်တော့သိတာကိုပမ်းပမ်းနေနေသိတဲ့သူဟာမသိတာကိုလည်းသိတယ်။အဲ့ဒီမသိတာကိုလည်းသိဖို့အရေးကြီးတယ်။နော်။ဒါပေမဲ့မသိတာကိုသိခြင်းအဖြစ်တော့ဝိပဿနာတော့တကယ်မဖြစ်ဘူးနော်။ဥတော်မသိတာကိုမသိရင်မဖြစ်မယ်။မသိတဲ့ထက်မှမျောနေမှာပဲ။မသိတာကြီးကတားရှင်းနေမယ်။နော်။တော့စိတ်ကအယုံပြောင်းသွားရင်ပြောင်းသွားတာကိုချက်ချင်းသိမှအတွေ့တစ်ခုဝင်လာရင်တွေ့ဝင်လာတော့ချက်ချင်းသိလိုက်မယ်။သိလိုက်ပြီးရင်ဒီနေရာမှာပြန်နေလို့ရတယ်နော်။အဲ့ဒီမှုတဘောကိုသိတာတတော်ကိုအားကောင်းလာတဲ့ကံမှာစိတ်ဝင်စားစရာကောင်းတာလေးတတော်ဖြစ်လာတယ်။တခုကပါလဲဆိုတော့ဒီလိုတရားကိုထိုင်ပြီးတော့အထုတ်နေတဲ့ခါမျိုးမှာသိရင်သိရင်သိရင်သိရင်တခါတလေတမာတိကတော့ကောင်းနေတယ်ဘေးကတော့စိတ်မပြောင်းလို့ဘူး။ချက်ခနဲ့ကြားရမှာဘဝင်စိတ်တွေအကြာကြီးဖြစ်သွားတာမျိုးရှိတယ်။အဲ့လိုကံမှာချက်ချင်းအချက်တည်းအိပ်ပျော်သွားတယ်လို့။ဒါပေမဲ့စက္ကန့်လောက်ပဲကြာမှာ။ပြန်လို့တတိဝင်လာတဲ့ခါမှာခုနခဏလေးကပေါင်းတယ်ဖြစ်သွားတယ်ဒီမိတ်လိုက်တယ်လို့ချက်ခင်းအဲ့ဒါဘဝင်စိတ်ကိုတော့မှနည်းနည်းရင်းမိတာအတိအချိန်မှာဘဝင်စိတ်ကများသွားတာဘဝင်စိတ်များလို့ရှိရင်ဉာဏ်အားနည်းသွားတယ်နော်စိတ်ကတော့ပြောင်းလို့မရှိဘူးနော်သို့တော့သိမှုဟာမကြည်လင်တော့ဘူးမရှင်းတော့ဘူးအဲ့တော့တတိဝိရိယကိုပိုပွက်ကြီးကြီးထားပြီးတော့အာယုံကိုပိုပွက်ထင်ရှားအောင်အာယုံရဲ့သဘောလေးကိုသိခင်ပေါ်ပြရအဲ့ဒီသိတဲ့သဘောပို့ပြီးတော့အကောင်းရတဲ့ကံမှာတရားထူရတာပို့ပြီးတော့လွယ်ကူလာတယ်ခင်မင်းမရှိလာတယ်စိတ်ဝင်စားစရာလည်းပူကောင်းလာတယ်အဲ့တော့ဒီပြိဋ္ဌာထံမှာအဲ့ဒီသိတာကိုတည့်တည့်ကြည့်လို့ရတဲ့သူများရှိကြလားရှိရင်ဘယ်လိုတွေ့ဦးကြုံဦးလဲဆိုတာသိကြတာဒါအာထုံနေမှာအစဉ်ပြေတဲ့ကံမှာတခါကလေးအဲ့လိုဖြစ်တတ်တယ်။အစင်မပြေတဲ့ခါမှာမဖြစ်နိုင်ဘူး။ဟိုမြို့ရဲရွာထဲမှာနေပြီးတော့အထုတ်နေတဲ့ဒကာဒကမတွေမစူထားနဲ့လူတူနဲ့ပရလေးလှမ်းနေနေမှာနေပြီးတော့ဟိုတခြားလူမှုကိစ္စတွေဘာမှမရှိဘဲနဲ့ဘုရားကိုကြီးတက်တဲ့အထုတ်နေတဲ့ယဟန်တွေတောင်မှအမြဲတမ်းမဖြစ်ဘူး။အဲ့တော့ဖြစ်တာမဖြစ်တာကိုယ်အလုံးမဟုတ်ဘူးလို့မှတ်ပါကိုယ်မှန်းတယ်လို့ဖြစ်တာမဖြစ်တာကိုယ်လုံးမဟုတ်ဘူးခန္ဓာမှာတကယ်ဖြစ်နေတဲ့ရုပ်သဘောနာမ်သဘောတွေကိုသိပြီးတော့နေရတာဟာကိုယ်အလုံးပဲစိတ်ထွက်သွားတဲ့ခါမှာသိတယ်မထွက်တဲ့ခါမှာရောသိတာပဲဟုတ်ပြီ ဒီလိုတော့လာလှုပ်ရှားနေတော့မှာပြညာကိုလုံးလုံးအာရုံမပြုတ်ပဲနဲ့ဒီလိုမဖြစ်ပုံတရားလို့ဘာလို့ပျောက်သွားလို့မဖြစ်အဲ့တော့အဲ့လိုချိန်မှာတော့အတိတ်အနာဂတ်နဲ့ပတ်သက်တဲ့အတွေးတော်တွေဝိတက်တွေမဝင်နေပဲနဲ့ပစ္စုပန်မှာဖြစ်နေတဲ့ခက်ကြမ်းကြမ်းသဘောလောက်ကိုပဲသိတော့နေနိုင်လုံးလောက်ပြီဥပမာလမ်းပေါ်မှာတော်နေတယ်ဆိုရင်ဥပမာလူတစ်ယောက်လာတာမမြင်လို့မဖြစ်ဘူးကားစင်းလာမင်းလို့မဖြစ်ဘူးဂျိုင်းရှိတယ်ခလုတ်တက်ဆရာရှိတယ်ဒါမှမင်းလို့မဖြစ်ဘူးနော်အဲ့တော့ဂျိုင်းလို့ခလုတ်တက်ဆရာလို့ကြောက်တုံးလို့သို့မဟုတ်လမ်းအကွင့်အချိုးလို့ဆိုတာတွေကအကုန်လုံးကပြညတ်ပဲကိုယ့်ကိုယ်လည်းပဲခန္ဓာကိုယ်ကြီးကိုအာရုံပြုတ်ပဲသွားရတာပဲသို့တော့အဲ့ဒီပြညတ်တွေကိုလည်းသိရင်ကြားတဲ့ကခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့တခြားပရမတ်သဘောလေးတွေလည်းပါတွဲပြီးတော့သိသွားတယ်နော်တိတ္တမမတရားထိုင်ပြီးအထုတ်တဲ့ခါကျတော့ဒီပညာတဘောတွေကိုလုံးဝအာရုံမပြုတော့ဘူးねပရမတ်ကြီးတဲ့တဲ့အာရုံပြုပေးနေလို့ရတယ
်
အဲဒီဒါကြီးပြောတဲ့အတိုင်းပဲအဒီကျင်းနေတာလေးကိုပြနေတဲ့ခါမှာနော်သူ့ကိုတခြားအယုံစိုက်ထားတဲ့ခါမှာသူ့မှာပဲသူတိတ်တိတ်မမွားလေးတွေပဲဆိုပါတော့နော်ကျင်နာကြီးကအတုံးထွက်လိုက်ကြီးမဟုတ်ဘူးနော်ဥမာအများကြီးဖြစ်ပြီးအများကြီးပြည့်နေတာဘူးဒါအောင်ရင်ပြည့်တဲ့ခိုက်မှာစိတ်ကအကလေးအဲ့ဒီမှာတဲ့တဲ့တကယ်ရှိနေတယ်ဆိုရင်တခုခုကာဟောင်းတန်ပြပြပစ္စည်းတခုပုတ်ကြတဲ့အတိုင်းပြကြားလိုက်ခါတိုင်းကနေကြာပြီးပျောက်သွားပြီးစိတ်ကဒီမှာပဲပြန်နေလို့ရတယ်။ဆက်ဆင်းပြန်လာ။တကယ်တော့ပြန်လာတယ်လို့တောင်ပြောဖို့မလွယ်ဘူး။ဒီမှာနေရင်းကနေဟိုဟာကိုတိပိသားဖြစ်နေ။တိပိသားဖြစ်နေ
။ရွေ့သွားတယ်ဆိုတ
ော့ရွေ့သွားတဲ့သဘောမဟုတ်ဘူး။ဒီအာယုံမှာစိတ်ထားနေရင်းကနေပဲ
ဟိုဟာကိုတိလိုက်
ထင်ရှားတဲ့အာယုံတစ်ခုပေါ်လာကချက်ချင်းတိနေတယ်။ဒါပေမဲ့စိတ်ကဒီမှာပဲ
နေနေ
တယ်။အဲ့လိုပဲထားမှာ။အင်းနာ
တခုအနာတခုကြားတယ်
တဲ့ဒီတိုင်းပဲ။ဒီတကုတ်ကိုသိရင်မြင့်ပြင်ကြာဖြင့်ကြာနာတွေကိုလည်းဖြစ်ခါမြတိခါမြလို့ဖြစ်သွားတယ်။သူ့မှာပတ်သက်ပြီးတော့အရှိကြီးဆိုတော့မတွေးပြ။အနာနဲ့အကြာကြီးနာနေ
တာကဥမာကားတိုင်းညာလည်းတောက်လျှောက်ကြာတယ်။ရှင်နေတာအရင်ကြည့်နေဆိုအဲ့ဒီသုံးခုကိုပြော
တော့တခုမှဆက်ဆိုင်ပဲထားလိုက်။ကြာနာတော့သူကြာပြီးသားဖြစ်သွားတယ်။ကြာပြီးသားနာပြီးသားဖြစ်သွားတယ်။တ
ကယ်
မင်းမှာ
ဖြစ်နေတာ
အဲဒီသုံး
ခုကို
စိတ်က
တစ်ခုပြီးတော့
တစ်ခုသိနေတာငါတပြိုင်ညက်သိနေတယ်။တကယ်ပြောရင်တော့တစ်ခုပြီးမှတစ်ခုသိတာ။ဒါပေမဲ့ကျန်တာတွေကိုသိဖို့ရတာကဟိုတေချာသူ့ကိုအာရုံမစိုက်ထားလိုက်ဘူး။ကိုတစ်ခုပုံမှာပဲအာရုံစိုက်ထားတယ်။ကျန်တာကဘေးကနေအလကားအလိုလိုပါလာတဲ့သဘော။အဓိကထားတ
ာ
ဟိုအာရုံစိုက်ဖို့။တမားဒီအမတန်ကောင်းလာတဲ့ခါမှာအဲ့တခုကလည်းတော့ကျန်တာကလုံးပျောက်တာပဲ
။ပျောက်တယ်ဆိုတာမကြောက
်ဘူး။မကြောက်တော့ဘူး။အကြောင်းတချို့ဆိုရင်ပြောတာကြားဘူးလိမ့်မယ်။သူတို့တရားထိုင်အားထုတ်နေမှာပိုက်တာပြင်းနေတယ်။ပိုက်ဒီဘာတွေကိုခောက်တယ်ထုတ်တယ်။ဗန်ကြောင်းတွေဘာတွေနဲ့ထုတ်နေတာ။အဲ့ဒါပထမတော့ကြားလေကြားရချက်မကြားတဲ့ချက်တရားဟောကျိုးစားအားထုတ်နေတာ။တမားကြီးတော့ကောင်းလာတဲ့ခါမှာအဲ့ဒီခောက်တာမကြားဘူး။ပျောက်တယ်
လည်းဘာအရင်စဉ်းစားသိ
များသွားတယ်သိများသွားတယ်အခုစဉ်းစားမှုကတိတ်အားကောင်းသွားတဲ့ခါဘေးမှာဖြစ်နေတာကိုသိပြီးတော့အဲဒီကအနံ့နဲ့
မရနဲ့ခန္ဓာကိုယ်ကြီးကိုလာပြီးတယောက်ကရိုက်လိုက်တ
ယ်ဆိုမှပဲသိတော့ခစ်တေချာကြီးခစ်လိုက်တော့သူဒီလိုပဲသမာဓိကောင်းလို့ခုနကသမာဓိလည်းပြောတယ်လို့နော်ရုပ်တွေကိုသိရင်သိရင်သိရင်နောက်ဆုံးစိတ်ကိုသိလာ စိတ်ကိုသိရင်သိရနေစိတ်ကိုဖြည်းဖြည်းမိသိတဲ့ချိန်မှာရုပ်ကပြောက်သွားတယ်။စိတ်နဲ့အာယုံနဲ့ဟာသူ့ချင်းပြင်ပွေမှုချင်းတော့မဟုတ်ကြမ်းတမ်းမှုချင်းတူသွားမှဒီအာယုံရဲ့သဘောကိုသူ့ပြောက်ယူလို့လွယ်တယ်ခံစားလို့လွယ်တယ်နော်။အဲ့တော့စိတ်ကအမတန်ကြမ်းတမ်းနေတော့မှကြမ်းတမ်းတဲ့အာယုံကိုသိရတာလွယ်တယ်။စိတ်ကတဖြည်းဖြည်းပြင်ပွေသွားတဲ့ခါမှာကြမ်းတမ်းတဲ့အာယုံကိုမသိကျင်တော့သိလို့လည်းမလွယ်ဘူးတခါကျန်တဲ့အာရုံမှာပျောက်သွားတယ်လို့ဖြစ်တယ်အဲ့တော့စိတ်ကပုံပြီးတင်မွေ့သွားပြီးတော့ရုပ်သိနေရတဲ့ရုပ်ရဲ့သဘောနဲ့တင်မွေ့သွားတယ်သိနေရတဲ့ဝိညာဉ်ရဲ့သဘောနဲ့တင်မွေ့သွားတယ်စိတ်တင်မွေ့ရင်အဲ့ဒီအာရုံတွေလည်းတင်မွေ့သွားတယ်ကျန်တဲ့အာရုံတွေကမပေါ်လာတော့မဝင်နိုင်တော့ဥပမာဆိုရင်ဒီကကြီးလို့ဒီရေဒီယိုဥပမာဆိုတော့နော်ဥပမာလိုင်းလက်မှာဟိုကဖမ်းထားတယ်ဆိုရင်လိုင်းတွေမဝင်နိုင်ဘူးတိုင်းလက်မှာတော့မှဟိုဘက်ဘေးကဒီဘက်ဘေးကအများကြီးရှိသေးတယ်မဝင်နိုင်ဘူးဘာလို့လဲဆိုတော့ဒီတစ်ခုမှရှိတဲ့လိုင်းရဲ့အတူတဲ့လိုင်းကဝင်လာတယ်နော်သူတို့သိပ္ပံစကားလုံးယူသွားမှဆိုရင် wavelength တူလို့ရှိရင်သူဝင်လာတယ်နော်အဲ့ဒီကနေတကကြီး switch လုပ်ရတယ်ဆိုတော့ဒုမိုင်းနေရာရှုလိုက်တယ်ဆိုတော့နော်သူ frequency ပြောင်းသွားပြီနော် frequency ပြောင်းသွားရင်ငါ့ frequency ကမလာတော့အဲ့လိုပဲတရားထုတ်တဲ့ခါမှလည်းပဲအစာထုတ်တဲ့ကမှာနည်းနည်းကြံ့ကြံ့တနာအသက်ရှူတာကြမ်းမှန်သိတယ်။ကြမ်းမှန်နော်။အသက်ရှူတာတိမ်မွေ့သွားရင်မသိတော့ဘူး။အဲဒါကြောင့်တချို့အထုတ်ကစားမှာအသက်ရှူတာကိုနည်းနည်းလေးသိတာအောင်နည်းနည်းလေးအားထည့်ပြောရှိတယ်။စိတ်ပင်ပန်းသွားမှမဟုတ်ပါဘူး။နည်းနည်းလေးအားထည့်လိုက်တာ။ဒီလိုနဲ့တမာတိကောင်းလာတဲ့ကမှာသူ့ကိုကြံ့အောင်ပြန်လှုပ်ခိုင်းလှုပ်ချင်တယ်။နော်။တချို့တပည့်တွေကဓမ္မတွေအင်းတော့ကတော့ကြံ့ကြံ့ရှူမှသိတယ်တဲ့။အခုတော့အဲ့ကြမ်းတာကိုမကြက်ဘူး။ကြမ်းကြမ်းရှူလိုက်ရင်တမာတိပြက်သွားတယ်။ဟောစင်္ဂရီရနော်ဒါကိုတို့တွေတခုပြောထားတာကိုကိုတန်လည်းပဲဒီလိုပဲစမ်းတဲ့စမ်းခဲ့ဘူးပါလေစိတ်ကြမ်းတော့မှအာယုံကြမ်းမှသူကကြိုက်တယ်ကြမ်းကြမ်းမှသူကအားရတယ်ဒီအာယုံယူလိုက်ရတာခရီးမီရှိတယ်လို့ထင်တယ်စိတ်အများလှုပ်ရှားနေကြမ်းနေချိန်မှာဒီလိုလို့ရမှာဟုတ်ကြိုက်တာတဖြည်းဖြည်းနဲ့တမာရီကောင်းလာတဲ့ခါမှာစမ်းနာတာကိုမလှုပ်ချင်ဘူးဒီကဲတိမ်မွေးသွားတာကိုလည်းကြိုက်တယ်အဝေးနာတဲ့လူပဲအစမှကြမ်းကြမ်းတနာတချို့စိန်ပြောတာထိုင်လို့ရှိရင်နာမကိုကြိုက်တာမနာရင်မကြိုက်ဘူးလေ။ဒါဆိုနာနေလို့ရှိရင်အဲ့နာနေတာကိုသိကတ်ထားတယ်တော်လွယ်တယ်။တကယ်မခံရတော့နာနေတဲ့သဘောကြီးဆိုတော့ထွက်ပြေးလို့မရဘူး။အာယုံကထွက်မပြေးဘူး။ဟောအဲ့အာယုံပေါ်မှာစိတ်ကိုထားရတာလွယ်တယ်နော်။အဲတရားထုတ်တာကြာတဲ့အခါမှာဒီနာတဲ့ဝေဒနာတွေကတဖြည်းဖြည်းနဲ့ပျောက်သွားတယ်။ကြောက်မှာပဲတချို့နော်ဝေဒနာကျော်သွားတယ်ဆိုတာမျိုးလို့။နာတာကျင်တာထုံတာဘာမှမရှိတော့ဘူး။ခါတို့တခုလုံးကပျော့ပြီးနူးညံ့ပြန်နေတယ်လို့ပဲမမတက်တော့ကြီးမဖြစ်ဘူးနူးညံ့နေဖြစ်တော့ပော့ပါနေတယ်ဒီခါလေးကိုယ်ခန္ဓာကိုယ်အရင်ပြည့်ပြည့်တဲ့ခါမှာဟိုအင်မတန်နူးညံ့တဲ့အဝတ်တခုထဲမှာအလွန်ပဲနူးညံ့တဲ့မှုတွေကိုထည့်ထားတယ်ခန္ဓာကိုယ်လုံးမှာအမာအဆိုင်အခဲကြီးရှိတယ်လို့ကိုမထင်တော့ဘူးနေရထင်ရလဲအင်မတန်ပော့ပါတယ်တက်တာချမ်းသာတယ်အဲ့လိုခံနေတယ်အဲ့တော့စိတ်ကအမှန်တင်မွေ့သွားတဲ့ခါမှာအဲ့ဒီတင်မွေ့တဲ့အာယုံလေးတွေပဲသူကယူလို့ရတယ်။ကျန်းတဲ့အာယုံကဖြစ်မလာဘူး။ဝေဒနာလည်းသူပဲတဖြည်းဖြည်းဝေဒနာရဲ့တင်မွေ့တော့ဘယ်တော့ဆုံးဥပ္ပခဝေဒနာဖြစ်သွား။ဒုက္ခလည်းမဟုတ်တော့ဘူးဒုက္ခလည်းမဟုတ်တော့ဘူး။ဥပ္ပခဝေဒနာဖြစ်နေ။ဒီဥပ္ပခဝေဒနာကိုပါသိလို့ရတယ်။အစမှတော့မလွယ်ဘူးနောက်ပိုင်းမှကြာရင်သိနိုင်တယ်။အာယုံတစ်ခုခုပေါ်လာတဲ့အဲ့ဒီအာယုံကိုသိတယ်အဲ့ဒီအာယုံကိုသိနေတဲ့စိတ်ကိုသိတယ်အဲ့ဒီစိတ်ထဲမှာဖြစ်ပေါ်နေတဲ့တောမနတဒောမနတဥပ္ပခာဒါဝလတိကြာရင်ဥပ္ပခာကိုတီးပြီးနေလို့ရဥပ္ပခာကိုတီးနေတဲ့ငင်းချမ်းဥပ္ပခာရဲ့သဘောကလှုပ်ရှားမှုမရှိတောမနတလှုပ်ရှားတယ်ဒောမနတလှုပ်ရှားဥပ္ပခာမလှုပ်ရှားသူဘယ်လန့်ဖြစ်နေတာလဲညီမြပြောနေတယ်ချစ်လည်းမချစ်ဘူးမုန်းလည်းမမုန်းဘူးသဘောကြတယ်လည်းမဟုတ်ဘူးသဘောမကြဘူးလည်းမဟုတ်ဘူးအေးအေးပဲအဲ့ဒီဥပ္ပခာကိုတော့အရင်ပြုလို့ရဒါတော့တိမ်မွေ့သွားအဲ့လိုပဲစိတ်ကိုကြည်ရင်ကြည်ရင်နဲ့စိတ်သိထင်ရှားတဲ့ခါမှာရုပ်ဘဝဝေဒနာရောမရှိတော့ဘူးလုံးလုံးပျောက်သွားတယ်ဒီလိုကြတော့တခါတော့ဉာဏ်ခဏဝင်ဘူးဘူးအာယုံဆိုင်ပြီးတော့ရှုနေတဲ့ချိန်မှာအသက်ရှူဖို့နေတယ်အသက်ရှူတာကိုမကြည့်ရဘူးလို့ပြောနေတယ်ဒါနဲ့ဒီခါကအသက်မဝါတော့ဘူးလို့ဖြစ်လာတယ်ဒီစစ်စစ်ကလေးကပြန်ရှူလိုက်တဲ့ခါအဲ့ရှူလာကြီးကိုစိတ်ကပြန်ရောက
်ပြန်ရောက်သွားတယ်အ
ဲ့မှာဆိုဟိုဟာပြတ်တယ်ဖြစ်နေ
အဲသူကနည်းနည်းကြမ်းတမ်းတဲ့အာယုံဖြစ်နေတာ
တော့ရှင်သာသွားပြီးတော့ရှင်နေတယ်ဒါပေမဲ့အာရုံမပြည့်နေတော့လို့ဟိုကမကြည့်တဲ့တော်မျိုးလားပြောတော့ရှင်မရှိဘဲနဲ့နေတာနည်းနည်းကြာသွားလို့ဆိုင်ရန်ဆက်ပြီးတော့တွေ့တယ်ခန္ဓာကိုယ်ကပြုံးနေရှိလိုက်တဲ့ပုံစံစိတ်ကအဲ့ဒီကိုပြန်ရောက်သွားတယ်ဟိုပထမရှိတာပြီးပြတ်သွား
အာယုံပြောင်းသွားတော့ပေါ့
ပြောင်းပြော
င်းပစ္စမရှိဘူးဒီလိုကဖြစ်တတ်တာပဲတခါလေအတက်ရှူကနှင်းနှင်းနှင်းတော့တခါလေတကယ်ပဲခဏလောက်ယက်နေတယ်ခဏလောက်တစ်ချိန်နှစ်ချိန်လောက်ရှူရမယ့်နေရာမှာမရှူတော့ဘဲနဲ့ငြင်းပနေတာမျိုးလည်းရှိတယ်အဲ့လိုခါမှာဟိုဘုရားတရားကြီးပြောလို့ပဲနည်းနည်းအတက်ရှူမဝဘူးဖြစ်လာတတ်တယ်တတိလူထားတော့အတက်တော့ပြန်ရှူလိုက်ပါရှူပြီးရင်ငါ့ကိုအာယုံစီပြန်သွားမှာငါ့ကိုထားတဲ့ဒီမှာပေါ့ဘာယုံဖြစ်ဖြစ်အဲ့တော့အဲ့ဒါလို့အာယုံတိတ်တင်မွေးသွားတဲ့ခါမှာအသက်ရှူရာကြီးကိုတော့မှအနောက်ရှက်လို့တခါလေးထင်းလာဖြစ်တယ်အထူးသဖြင့်အမှန်တင်မှုတဲ့ဝိညာဉ်သဘောတွေအမှန်တင်မှုတဲ့စိတ်ရဲ့သဘောတွေကိုသိနေရတဲ့ခါမှာအာယုံကအမှန်တင်မှုတို့မှာအသက်ကရှူတဲ့ရင်ကျန်းတော့တဲ့ကြောင်းငါကိုတင်မှုရာလေးကနည်းနည်းပြက်ပြက်သွားတော့မသိဘူးဘာ
မ
ှမသိဘူးအသိစအဲ့လိုခါမှာခန္ဓာကိုယ်ရဲ့ cell reaction တွေပါယော့သွားတယ်။ယော့သွားလို့ကျသူ့ရဲ့ oxygen လိုအပ်မှုလည်းယော့သွားတယ်။ခဏလောက်အသက်မရှိဘူးနဲ့နေလို့ရတယ်။ဒီမှာဒီမှာ
တရားတ
ော်ကခန္ဓာဝဲကကျသားကျုံကျုံကျုံခဏရရတော့သူပြန်အားဆိုင်လို့ရှိရင်ဘူးပဲကျုံ။အခုကူကိုတိတ်အာရုံဆိုင်လို့ရှိရင်အဲ့ဒီမျက်နှာနာကျသားတွေပါလေ။တင်းလာတယ်နဖူးကတင်းလာတဲ့မျက်လုံးကတင်းတဲ့နှာကတင်းတဲ့အချို့လူတွေစာရေးတဲ့ခါတိထားကြည့်ဇက်ကိုအာယူကစာဝင်ရင်းတကယ်တော့သူ့ပဇက်ကဘာမှလုပ်မလို့အပြင့်ပါတတ်တယ်အဲ့လိုပဲတစ်ခုခုအာရုံစိုက်တဲ့ခါမှာမျက်နှာမှာရှိတဲ့ကြွက်သားတချို့တင်းလာတယ်အဲ့တော့တတိလေးထားပြီးတော့ဒါလေးပြန်ရှော့တာစိတ်နေပဲရှော့တာဟုတ်ကျုံ
မြုံနေတယ်ဆိုရင်ဆိုင်ကြာရင်အ
ညာရညောင်းလ
ာ
အကျိုးမရှိဘူး
အ
ဲ့တော့သိနေပြန်ဖြေတယ်အာယုံပါပဲအဲ့လိုခါတိုင်းတ
ော့မဖြစ်ဘူးတပါးတည်းဖြစ်တယ်သိအာယုံဆက်လွင်ဖြစ်တယ်အာယုံလုံးသားတွေပြုတ်မှလုံးချင်းဝင
်တယ်အဲ့ဒါမျိုးဆိုတတိထားပြီးဒါလေးပြန်လျှော့လိုက်မလွတ်တတ်လို့ရှိရင်အဲ့လိုမလျှော့တတ်လို့ရှိရင်တရားထင်ပြီးတော့နည်းနည်းအောင့်လို့လို့ပါလို့လို့ခံစားတတ်အထူးဖြင့်အာနာပါနလုပ်တဲ့လူများအဲ့ကဒီနေရာမှာထားရမယ်လို့တင်ထားတာ။တင်ထားတော့ဒီနေရာမှာထားရင်တို့ကစိတ်ကိုဒီနေရာမှာထားတာမဟုတ်ဘူးနဲ့မျက်လုံးကပါဒီနေရာကိုကြည့်တယ်လို့ဖြစ်မယ်။ဒီလိုကြီးကြည့်တယ်လို့ဖြစ်နေဆိုတော့မျက်စိကအထဲပဲကိုအာယူနေ။အဲ့ဒါကြာရင်မျက်လုံးကညောင်းလာ။အဲ့တော့မျက်လုံးကဒါလေးချော့ချော့လေးမျက်စိလုံးဝတော့မပိတ်ပဲနဲ့နည်းနည်းလေးပွင့်ရက်လေးထားပြီးတော့စိတ်ကိုပဲဒီမှာထားမယ်။မျက်လုံးကဒီလိုကြည့်လို့ရှိရင်ညောင်းတတ်တယ်ဒီလိုတင်းလာတဲ့လေးတွေတော့တိလိုက်တယ်အများအားပြန်လျှော့။တင်းချင်းကမလို့အပ်တဲ့အများနေလို့ရှိရင် energy အများကြီးကုန်။ပြန်မှန်းနေလို့ဖြစ်သွားတယ်။ပြန်ထင်လိုက်ရတာအားပြန်ပြည်လာလို့မဖြစ်ဘဲနဲ့အားကုန်တယ်လို့ဖြစ်သွားတယ်။ထိုင်တဲ့ခါမှာမလို့အပ်တဲ့ခန္ဓာကိုယ်အစိတ်ပိုင်းအားလုံးလျှော့နေနေများလျှော့တာ။တောင်းတော့တင်းနေမဖြစ်စီဘူး။ဒီတော့တော့ကလို့လည်းရော့ရော့လေးထားရမယ်။ဒါနဲ့အိုးစားတွေဘာတွေကဆက်ပိတ်တင်းနေကြီးကိုမထားရဘူး။ထိုင်နေတဲ့ဆိုရင်ထိုင်ဖို့ရလိုအပ်တဲ့ဒီခန္ဓာကိုယ်တွေ့တဲ့လေထားရုံကလွယ်လို့ကျန်တဲ့လက်တွေပါရသရော့နေနေမှရော့ရော့ထားတချို့ကထိုင်တဲ့ခါမှာလို့တင်းပြီးတော့ထိုင်အဲ့လိုကတနင်္လာထိုင်လိုက်ရင်တော့တော်တော်အားကုန်ပင်မန်းသွားတယ်ဒီခါလေးအဲ့လိုတင်းထားတဲ့အတွက်ကြောင့်တွေးလေဆက်ပတ်မှုနေပြီးတော့ဒီကုလုံးကအေးလာပြီးတော့ထုံတယ်လို့ဖြစ်လာတယ်ကြိုက်တယ်လို့ဖြစ်လာတယ်ဆိုရင်ရှိတရားထုံးမဲ့သူဟာဒီလိုကိစ္စမျိုးတွေကိုပါအထူးတတိထားပြီးတော့တက်တောင်ပြင်သင့်တယ်ဘုနုညဉာဏ်လေးသာခဏလောက်ဆိုတော့ကိစ္စမရှိဘူးလက်က6နှစ်လောက်တော့အဲ့လိုထိုင်ရမယ်ဆိုတက်တောင
်
ဆိုင်ဆိုင်သာပြင်ရတာပြင်ပြန်ရ
တ
ာတန့်ပြီးတန့်ပြရမယ်အားထုတ်လို့ကြာသွားတဲ့ခါကျရင်တော့ခန္ဓာကိုယ်ဟာဒီလိုထိုင်နေဒီတိုင်းမတူနေတဲ့အဆင့်ရောက်သွားလိမ့်မယ်။အာထုံမှုများလာလို့ရှိရင်ထိုင်ခါစခဏပဲ။တော့ကြရင်သူ့အတူငြိမ်းသွားလို့ပဲနေလို့လား။ ဆုတ်ချခြင်းပြောင်းခြင်းမှာခြင်းမဖြစ်တော့ဘူး။ကြာရင်အဲ့လိုရတော့မှာ။ဒီမှာ
တော့မင်းကြည့်တယ်။ဒီမှာတော့တရားတိုင်းနဲ့အဆင့်ပြအောင်အထောက်ပါ
အဲတချို့တကကြီးအဲ့လိုအမေမက်တယ်လို့ပြောတယ်ဒီမက်တယ်ကဘူးဘုရားထုတ်ဒီ
တော့အဲ့လိုဖြစ်နေတာဖြစ်တယ်ဒီထဲမှာ
အဲ့လောက်ထိအောင်တတိကောင်းလာပြီဆိုရင်တတိလက်လွတ်ကြကြနေလို့မရဘူးတတိလက်လွတ်သွားတာနဲ့နေရတာမှဣမတာဖြစ်လာ
အ
ဲ့ဒီကံတရားလေလွတ်သွားတဲ့ံတရားလေဒီကောင်တော့ကတိလွတ်နေတယ်ဆိုတော့တိတ်ကြည့်ရအောင်လေးချင်းဖြစ်တယ်။ဘုရားဟုတ်တကယ်ကြည်ညိုတယ်ဆိုရင်ဘုရားအလေးထားဆုံးဖြစ်တယ်။အပ္ပမဒိဋ္ဌဆိုတဲ့အဆုံးမအဝါတော်တကယ်လေးလေးစဉ်းစားလိုက်တာ။တတိလက်လွတ်နေကောင်းတဲ့အချိန်ကြီးလို့မရှိဘူး။ဘယ်ချိန်ဘယ်ခါဘယ်နေရာမှာဖြစ်ဖြစ်ဘာပဲလုပ်နေလို့တတိကနေ